Welcome to the Voice of America in Burmese.
မင်္ဂလာနေ့တပါတော်ရရှင်များခင်ဗျာ VOE American Dan ရဲ့2021ခုနှစ် April 19ရက်မြန်မာနေ့စံတရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ Anomia 3240 48ကနေ Diet ဖမ်းယူနားဆင်နိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာကပါ Diet ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါဒီနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အခုဒီပေါ့နော် CRPH to NUG တို့လက်ရှိရင်ဆိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကအများကြီးအားသာချက်တွေရှိတယ်လို့ပြောကြရမှာဖြစ်ပါတယ်ကျွန်တော်တို့ NCGV ဖွဲ့တုန်းကဆိုရင်ဒီစစ်အုပ်စုတွေကပေါ်စီးရရပြီးတော့ကျွန်တော်တို့မြို့သား
ဝေယောညွန့်ပေါင်းအစိုးရဝန်ကြီးအောင်ဥပိုလာတင်ကပြောသွားတာပါအခုဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရအပေါ်ဝေယောအစိုးရအဖွဲ့ဝင်ဝန်ကြီးဟောင်းတွေရဲ့အမြင်တွေနဲ့ပတ်သက်ပြီးနောက်ပိုင်းမှာကြားကြရမှာပါဆက်လက်ပြီးတော့မြန်မာစစ်ကောင်စုတွေပေါ်အာဆီယံအသင်းကအဖိအားပေးဖို့ကြွမ်းကျင်သူတွေကတိုက်တွန်းလိုက်တဲ့သတင်းနဲ့ဆက်အနာသိစန့်ကျင်မှုတွေထင်ဟပ်နေတဲ့ဒီနှစ်ရဲ့တော်လန်တကြံတန်ကြက်တွေအကြောင်းလည်းနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့ Making Future ရဲ့အမျိုးသမီးကဏ္ဍနဲ့ဒေါ်ခင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ခုတော့စနေနေ့မနေ့ပဲနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်မြင့်လူကပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ National Unity Government NUG ကိုတောက်ချာနေကဖွဲ့စည်းလိုက်ပါတယ်အမျိုးသားညီညွတ်ရေးအတိုင်းအမြင်ခံကောင်စီပြောခွင့်ရသူဖြစ်တဲ့ဦးမင်းကိုနိုင်ကအမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းကြောင်းအခုလိုကြေညာခဲ့ပါတယ
်အများပြည်သူတွေမျှော်လင့်တောက်ချနေတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းပြီးကြောင်းကိုကျွန်တော်ကြေညာပါတယ်ဒါလွယ်လွယ်နဲ့တော့ရခဲ့တာမဟုတ်ပါဘူး2020ရွေးကောက်ပွဲရဲ့ mandate ခေါ်တဲ့ကိုစားပြုမှုအဲ့ဒီကနေပြီးတော့အခြေခံတယ်ပြီးတော့လူလူတွေရဲ့တပိတ်အစုံပေါင်းစားရပါတယ်နောက် CDM လို့လူစားမှုတွေပေါ့ CDM ဆိုတဲ့နေရာမှာဝန်ထမ်းတွေရုံးမတက်တာတွေမကပါဘူးပြည်သူတွေတဦးချင်းတဦးချင်းစီကမတရားတဲ့အမိန့်အာဏာတွေကိုဖိစားတာတွေပါအားလုံးပါဝင်ပါတယ
်အစိုးရအဖွဲ့ရဲ့သမ္မတအဖြစ်လက်ရှိမှာစစ်ကောင်စီကထိန်းသိမ်းထားတဲ့သမ္မတအဝေမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်အောင်ဆန်းစုကြည်ဒုတိယသမ္မတအဖြစ်ဒူဝါလက်ရှိလာတို့ပါဝင်ပါတယ်စစ်တပ်ကအာဏာသိမ်းဖျောက်ချခဲ့တဲ့အစိုးရအဖွဲ့တွေကမပါခဲ့တဲ့ရာထူးသည့်အဖြစ်ပြည်ထောင်စုဝန်ကြီးချုပ်ကတော့မန်ဝင်းခိုင်တန်းကိုတာဝန်ပေးထားပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်ကာကွယ်ရေးဝန်ကြီးအဖြစ်ဦးရင်မွန်းတို့ကိုတာဝန်ပေးထားပါတယ်ဦးရီမောဟာမြန်မာနိုင်ငံရေးနဲ့အစိုးရအဆက်ဆက်တမိုင်းမှာကာကွယ်ရေးဝန်ကြီးအဖြစ်တာဝန်ပေးခံရတဲ့ပထမဆုံးအယက်သားဖြစ်ပါတယ်။ဒါအပြင်ဒေါက်ခင်မမမျိုးကိုကာကွယ်ရေးဒုတိယဝန်ကြီးအဖြစ်တာဝန်ပေးထားတာကြောင့်အယက်သားတွေထဲမှာပထမဆုံးဖြစ်တယ်လို့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနလည်းပါဝင်ပြီးတော့ဒေါက်တာလျံမုံစာခေါင်းကိုတော့ဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်။နော်စူဇန်နာလလဆိုကိုအမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနရဲ့ဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်။စုစုပေါင်းဝန်ကြီးဌာန၁၁ခုပါဝင်ပြီးတော့ဒေါက်တာစောဝေဆိုးကပညာရေးဝန်ကြီးဌာနနဲ့ကျန်းမာရေးဝန်ကြီးဌာနတစ်ခုကိုပူးရဲတာဝန်ယူထားပါတယ်။အစိုးရအဖွဲ့မှဒုတိယဝန်ကြီး၁၂ယောက်ပါဝင်ပြီးဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနအတွဲဒုတိယဝန်ကြီး၂ဦးကိုတာဝန်ပေးထားသလိုကာကွယ်ရေးဌာနအတွဲလည်းဒုဝန်ကြီး၂ဦးကိုတာဝန်ပေးအပ်ထားပါတယ်။မြန်မာစစ်တပ်ကသူ့လုပ်ရက်တွေကိုဖုံးကွယ်ဖို့သတင်းထောက်တွေကိုဖိနှိပ်တာနိုင်ငံတော်သတင်းတွေမဖြန့်နိုင်အောင်လို့အင်တာနက်လိုင်းတွေဖြတ်ပစ်တာတွေလုပ်နေပေမဲ့ထိရောက်မှုလည်းမရှိသလိုစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေကိုလည်းကဘာကမယုံကြဘူးလို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအရာရှိကပြောပါတယ်။မြန်မာပြည်တွင်းကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုပြင်ပကဘာကမမြင်နိုင်အောင်စစ်တပ်ကပို့ပြီးတော့ကြိုပမ်းလှုပ်ဆောင်လာတာကိုအထင်ရှားတွေ့မြင်နေရတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကကုလသမဂ္ဂသတင်းဌာန UN News နဲ့တွေ့ဆုံမေးမြန်းခါမှာပြောဆိုခဲ့တာပါ။မြန်မာစစ်တပ်ကလှုပ်ဆက်တွေခင်းပြနေတယ်လို့လည်း Mr. Andrews ရဲ့ပြောဆိုချက်တွေကိုကုလသတင်းစာမျက်နှာမှာ April 16ရက်နေ့ကဖော်ပြထားပါတယ်။ပြည်ပကိုသတင်းတွေမပေါက်ကြအောင်ဟန်တာထားတဲ့ကြားကစစ်တပ်ရဲ့အကြမ်းဖက်နေနေတဲ့လုပ်ရက်တွေပိုဆိုးလာနေတာကိုပြင်ပကဘာကတွေ့မြင်နေရပြီးလက်နက်မဲ့ဆန္ဒပြပြည်သူတွေငြိမ်းချမ်းစွာဆန္ဒထုတ်ဖော်နေကြတဲ့တကယ့်အဖြစ်မှန်တွေကိုမြင်နေရတယ်လို့လည်းကုလအထူးကိုယ်စားလှယ်ကပြောပါတယ်။တိုင်းပြည်ကောင်းဆောင်တွေကိုတရားမဝင်ဖမ်းဆီးထိန်းနှိမ်တာအာဏာသိမ်းထားတာနဲ့သူတို့ကိုယ်တိုင်ရေးဆွဲထားတဲ့အခြေခံဥပဒေကိုချိုးပေါက်ပြီးအာဏာသိမ်းခဲ့တဲ့အချိန်ကစလို့ပြည်သူလူထုကိုနှိပ်စက်ညှဉ်းပန်းနေတာကြောင့်စစ်တပ်လို့ခေါ်ရမှာထက်ရာဇဝတ်မှုကျိုးလွန်နေတဲ့အဖွဲ့အစည်းကြီးနဲ့ပိုတူလာနေပြီလို့လည်း Mr. Andrews ကပြောဆိုသွားပါတယ်။ အကျံဖက်မှုတွေပေါ်လုပ်လာတဲ့စစ်တပ်ကအခြေပြတ်လာနေပြီးတော့နိုင်ငံတကာအလဲမှာလည်းမြန်မာစစ်တပ်ကိုတရားဝင်မဟုတ်တဲ့အဖွဲ့အဖြစ်ရှုမြင်လာနေကြပြီလို့ကုလသမဂ္ဂအထူးကိုယ်စားလှယ်တော့အန်ဒရူးစ်ကပြောဆိုပါတယ်။စစ်အာဏာသိမ်းမှုမှာတာဝန်ရှိတဲ့စစ်ဘုံချုပ်တွေစစ်တပ်နဲ့ဆက်ဆံနေတဲ့စီးပွားရေးလုပ်ငန်းတွေကဥရောပသမဂ္ဂ EU ပရဒင်းအမေရိကန်နဲ့ကနေဒါတို့လိုနိုင်ငံတွေကတံခါးပိတ်ဆို့မှုတွေချမှတ်ထားပြပါပြီ။တံခါးပိတ်ဆို့မှုတွေကသူတို့ပေါ်ထိရောက်စွာတံခတ်ချင်တဲ့နိုင်ငံတွေအားလုံးပူးပေါင်းပြစ်ဒဏ်ချမှတ်ဖို့လဲမစ္စတာအန်ဒရူးစ်ကတိုက်တွန်းသွားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းထားချိန်မှာကြက်ရောက်တဲ့နှစ်တစ်ကူတကြံကာလကိုတော်လန်တကြံအဖြစ်နိုင်ငံတော်ဆက်ပြီးတော့ဆန္ဒပြနေကြပါတယ်။အတန်းနှိမ့်မ န်တရက်နေ့ကိုတော့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတာကိုထောက်ခံတဲ့အနေနဲ့လမ်းမော်ထွက်ဆန္ဒပြဖို့စီစဉ်ထားကြတယ်လို့အင်ဂျင်နီယာကျောင်းသားသပိတ်မှာပါဝင်သူတယောက်က VOA ကိုပြောပါတယ
်။ရန်ကုန်မှာအများကြီးကတော့ China site ပါပဲ။တခြားတော့အမြင်ထွက်ပြီးလုပ်တာတော့ရှားပါတယ်။အမေပြန်တော့ထွက်လာပြန်ထွက်လာမလို့ကျွန်တော်မျှော်လင့်ရတာပေါ့။ဒီနေ့တော့ China site ကိုဒီကြေကလေးကြပါလေဒီနေရာမှာစီကားရံမတွေ့ချောက်ဘူးအားလုံးကတိတ်ဆိတ်နေကြတယ်။မလက်ပြန်ကတော့ကျွန်တော်တို့ဒီစိုးရတဲ့မိသားညွေစိုးရပဲဖွဲ့စည်းတာဒီနေ့ပြင်လာလိုက်တဲ့အတွက်ဒီဖွဲ့စည်းတဲ့အစိုးရကိုဒီလိုထောက်ခံနေတယ်ကျွန်တော်တို့ဒီလိုတွေကတော့လမ်းပေါ်အထက်ရောက်သွားလို့ရှိပါတယ
်။နေ့စဉ်ဆန္ဒပြနေတဲ့မန္တလေးမြို့မှာလည်းတပ်တွေကပြစ်ခတ်ဖမ်းဆီးကြတွေရှိပေမဲ့တောက်ကြနေမှာလည်းပြည်သူတွေဆက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အမရပူရာမြို့မှာတော့လူငယ်တွေကတန်ချက်တပိတ်ပြုလုပ်ခဲ့ပါတယ်။တင်းနှင်းသာရိုင်းတပွဲမြို့မှာလည်းအတန်သိတပိတ်မှောက်ခဲ့ပါတယ်။စကိုင်းတိုင်းကနေမြို့မှာတော့စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နေတာကိုကာကွယ်ဖို့ဆိုပြီးဖွဲ့ထားတဲ့အဖွဲ့နဲ့စစ်တပ်ကြားဧပြီလ15ရက်နေ့ကထိတ်တိုက်တွေ့ပြီးတော့စစ်တပ်ကပြစ်ခတ်ခဲ့တာကြောင့်ပြည်သူ6ယောက်ထဲမှနေတိုက်ဆုံပြီးတော့ပျောက်ဆုံးသေးသူက20ဝန်းကျင်လောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်ကအင်အားနေရာကျော်လောက်နဲ့ရောက်လာပြီးတော့ဒေသခံတွေကတော့တူမီစနတ်တွေလက်လုတ်စနတ်တွေနဲ့၄နာရီလောက်ကြာအောင်ပြန်ပြီးတော့ခုခံခဲ့ကြတာပါ။ပြည်ကြက်ရဲ့ပိုင်းကပဲဒေသခံတွေနဲ့စစ်တပ်ကြားအပြန်အလှန်ပစ်ခတ်ခဲ့ကြတဲ့စကိုင်းတိုင်းတမူးမြို့မှာလည်းလူအတော်များများတိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်မြကြီးနားမြို့မှာဆိုရင်တော့တော်လာနဲ့စားသားပါတဲ့ဒကြံတန်ချက်တွေယူဆိုပြီးပျောက်ကြားတပိတ်တွေလုပ်ခဲ့ပါတယ်။စကိုင်းတိုင်းမုံရွာမြို့ကထင်ရှားတဲ့တပိတ်ကောင်းဆောင်ကိုဝေမိုးနိုင်ဖမ်းဆီးခံလိုက်ရပြီးနောက်တနေ့မှာပဲမုံရွာလူလူကတော့စစ်အာဏာရှင်ကိုခေါင်းကိုမခံဘူးဆိုတာပြသတဲ့အနေနဲ့ပြည်သူတို့ကဆိုင်ငယ်တွေနဲ့တန်းစီဆန္ဒပြခဲ့ကြတာပါ။တကြံကာလမှာအိုမဲတုတ်ပြီးတော့စနောက်ကြတဲ့အလေထားရှိတာမလို့မိထီလာမျိုးကအကြောင်းသားတွေနဲ့ပညာရေးဝန်ထမ်းတွေကတော့တော်လန်တကြံလမ်းလျှောက်ချီတဲ့အခါမျက်နာတွေမှာအိုမဲတုတ်ပြီးတော့ချီတက်ခဲ့တာပါ။ကချင်ပြည်နယ်နမ်တီမြို့မှာလည်းစစ်တပ်ရဲ့ဖမ်းဆီးအကြံဖက်မှုမှာတိတ်ဆုံးခဲ့သူတွေကိုဝန်နဲ့ကုန်ပြူတဲ့ Black Strike အနက်ရောင်အဖွဲ့အဖို့ပြီးတော့စုတောင်းပေါ်တွေကျင်းပခဲ့ပါတယ်။စစ်အုပ်ချုပ်ရေးကောင်စီကိုမြန်မာနိုင်ငံသဝိုင်းပြည်သူတွေကရှာတဲ့အနေနဲ့အခုလိုနှိမ့်စင်ဆန္ဒပြနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကလူသားချင်းစာနာမှုအကူအညီပေးရအစိုးပြုတင်များဖို့အရှိတောင်အာရှနိုင်ငံတွေကစဉ်းစားနေကြောင်းတန်တမာအတိုင်းဝိုင်းကပြောပါရယ်ဒီလရဲကျင်းပမယ့်အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN ကောင်းဆောင်တို့ရဲ့အစည်းအဝေးမတိုင်ခင်ဒီအစိုးပြုချက်ကိုစဉ်းစားလာကြတာပါမြန်မာစစ်အစိုးရနဲ့ရွေးကောက်ခံလွှတ်တော်အမတ်တွေကြားဆွေးနွေးပွဲတွေဖြစ်ပေါ်လာစေရေးကြားဝင်စည်းစပ်ပေးဖို့ရှေ့ရှေ့လုပ်ငန်းစဉ်ရဲ့ပထမအခြေလမ်းအဖြစ်နဲ့ဒီနီလန်းကိုစဉ်းစားနေကြတာပါအာဆီယံအစည်းအဝေးကိုစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူချင်းမင်းအောင်လှိုင်လည်းတက်ရောက်လာနိုင်ကြောင်းတန်တမာတွေကပြောပါရယ်အာဆီယံအစည်းအဝေးကျင်းပဖို့အတည်ပြုချက်မရသေးပေမဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့ဧပြီလ24ရက်နေ့မှာကျင်းပဖို့ရှိကြောင်းနဲ့အစည်းအဝေးတက်ဖို့အင်ဒိုနီးရှားနိုင်ငံကိုလေကြောင်းခရီးနဲ့တော်မှာဖြစ်ကြောင်းသူ့ရဲ့ Facebook မှာတင်ထားပါရယ်ဒါနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ Riders ကမေးတာကိုတော့စစ်ကောင်စီကအကြောင်းမပြန်ပါဘူးတောက်ကြနေမှာတော့မြန်မာပြည်မှာအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းကြောင်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကကြေညာခဲ့ပြီးအာဆီယံကပေးတဲ့ဘလို့အကူအညီမျိုးကိုမဆိုသူတို့ပဲကင်တွယ်လှုပ်ဆောင်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်တည်အစည်းအဝေးပေးမသက်တင်မှုလို့ပြောခဲ့ပါတယ်။လူသက်သမားတွေရဲ့ခေါင်းဆောင်တရားကိုဖိတ်ကြားတဲ့ဆိုရင်ဒါဟာရဲစွမ်းတသက်ရှိတဲ့မြန်မာပြည်သူတွေကိုအကြီးအကျယ်စော်ကားလိုက်တာဖြစ်လိမ့်မယ်လို့လည်း CRPH ကပြောပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေဟာစစ်တပ်ကအာဏာသိမ်းပြီးကြတဲ့ကထိမ့်သိမ်းခံထားရတဲ့ဒေါ်အောင်ဆန်းစုကြည်ကိုလွှတ်ပေးဖို့တောင်းဆိုခဲ့ကြပေမဲ့အာဆီယံတစ်ဖွဲ့လုံးအနေနဲ့တော့အဲ့ဒီလိုတောင်းဆိုတာမရှိသေးပါဘူ
း။ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ရိုမီတာ24 kHz 12133ไฮโดรมีเตอร์60กิโลเฮิรตซ์ขึ้นเลติดตรงนี้ไฮโดรมีเตอร์57กิโลเฮิรตซ์5895เนี่ยไฮไลท์มีเตอร์190กิโลเฮิรตซ์ 1905ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့လက်ထက်မှာအင်ဂျီရိုပထမဆုံးရောက်လာတဲ့တိပခေါင်းဆောင်တူဖြစ်ဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကိုတောက်ချနေကလက်ခံတွေ့ဆုံပါတယ
် This is the first foreign leader to visit me in my presidency and I'm really pleased to welcome such a close ally and good partner
ကျွန်တော်သမ္မတတက်မှာပထမဆုံးတိပခေါင်းဆောင်တူဖြစ်ကုလရရှိလာတဲ့မဟာမိတ်ရင်းချလက်ဖြင့်မိဘကောင်းလက်ဖြင့်ပုဂ္ဂိုလ်တို့ဝမ်းမြောက်ဝမ်းသာကြိုဆိုပါတယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရိုတွေ့ဆုံပွဲမှာပြောလိုက်တာပါ။နိုင်ငံခေါင်းဆောင်တွေတွေ့ဆုံရမှာဒေသတွင်းမှာဩစာအရှိန်အဝါချဲ့ထွင်လာနေတဲ့တရုတ်နိုင်ငံအရေးကိုဦးစားပေးဆွေးနွေးဖို့လည်းရှိနေပါတယ်။တရုတ်နိုင်ငံပေါ်အားထားနေရတာတွေကိုလျှော့ချနိုင်မှုနဲ့တရုတ်ဟွာဝေးကုမ္ပဏီရဲ့ 5G မြန်နှုန်းမြင့်အင်တာနက်ဆက်သွယ်မှုနေရာမှာအစားထိုးနိုင်တဲ့လုပ်ငန်းတွေအတွက်အမေရိကန်နဲ့ပူးတွဲဆောင်ရွက်ဖို့ဂျပန်နိုင်ငံကဒေါ်လာ $10,000 သုံးစွဲမဲ့အစီအစဉ်တွေကိုသဘောတူညီမှုရရှိလိမ့်မယ်လို့မျှော်လင့်ရကြောင်းလည်းအမေရိကန်ဆိုရစင်မြင်ရရှိသူကပြောပါတယ်တရုတ်နိုင်ငံကသူ့ရဲ့စိတ်ပိုင်းတစ်ခုဖြစ်ပြောဆိုထားပြီးတရုတ်ဆိုရကစီးရီးယားတွင်းမြင်ဖိအားပေးခံရတဲ့ထိုင်ဝမ်ကျွန်းနဲ့ပတ်သက်လို့လည်းနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံမှုကနေတရားဝင်ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာမယ်လို့အမေရိကန်တာဝန်ရှိသူကပြောဆိုထားပါတယ်အမေရိကန်ပြည်အောင်ဆိုရရည်ရွယ်ချက်ကမှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တာဝန်ထမ်း10ယောက်ကိုနှင်ထုတ်မယ်အကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးကပြောဆိုလိုက်ပါတယ်အမေရိကန်တာဝန်ရှိသူ10ယောက်ကိုရုရှားရဲ့ဓာတ်ကပ်ရေးယူရေးစင်းမှာထည့်သွင်းမှာဖြစ်ကြောင်းလည်းရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလာဗရော့ကပြောပါရယ်အစိုးရမဟုတ်တဲ့အမေရိကန်ကဖွဲ့စည်းတွေကိုလည်းရုရှားနိုင်ငံကြီးမှာဆွတ်ဖက်နေတယ်ဆိုပြီးလောက်ကင်ငွေတွေပိတ်မယ်ကြောင်းပြောဆိုခဲ့တာပါရုရှားနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဂျွန်ဆလဗန်အနေနဲ့ရုရှားသံမတ်ကြီးလိုပဲနေရပြန်ပြီးတိုင်ပင်ဆွေးနွေးဖို့လည်းရုရှားနိုင်ငံကြားရေးဝန်ကြီးကတိုက်တွန်းခဲ့ပါရယ်အမေရိကန်မှာစိုက်ဘာအင်တာနက်တိုက်ခိုက်မှုရွေးကောက်ပွဲကိုနှောက်ယှက်မှုခရိုင်းမီးယားဒေသမှာရန်လုံမှုတွေပါဝင်ကျမောင်လို့ရတွေ့အတွက်ရုရှားနိုင်ငံကိုအမေရိကန်ကနောက်ထပ်တံခတ်ရည်ယူမှုတွေချမှတ်လိုက်ပြီးနောက်တစ်နေ့မှာပဲရုရှားကလက်တုံ့ပြန်ရည်ယူမှုအစီအစဉ်တွေကိုပြောဆိုလိုက်တာပါသမ္မတဂျိုးဘိုင်ဒန်ဆိုရကတော့2020ပြည့်နှစ်အမေရိကန်သမ္မတယူကော့ပွဲမှာရုရှားကဂျာဝင်နှောက်ယှက်မှုသတင်းမှားတွေဖျက်ဝင်မှုနဲ့ဆက်နွယ်ပြီးရုရှားနဲ့ဆက်နွယ်တဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်စုစုပေါင်း32ခုကိုတံခတ်ရည်ယူခဲ့တယ်လို့ရုရှားထောက်လှမ်းရေးတချို့ပါဝင်ဝါရှင်တန် DC ရုရှားတန်ယုံကဝန်ထမ်း10ယောက်ကိုလည်းပြည်နယ်တန်ပေးလိုက်ကြောင်းကြာသာပေးနေတာပဲကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်ကပ်ရောဂါလိုကျန်းမာရေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်မှုပိုအစိုးရပြည်နယ်နဲ့ဒေသနှုန်းအစိုးရဌာနတွေအတွက်ဒေါ်လာ1.9 ဘီလီယံအကုန်ကျခံသုံးစွဲမဲ့အစီအစဉ်ကိုသမ္မတအင်ဂျီရိုရဲ့ကိုဗစ်တိုက်ဖျက်ရေးအဖွဲ့ကတောက်ချနေမှာပဲကြေညာလိုက်ပါတယ်
။ Today we are announcing a $1.7 billion investment to bolster the ability of the CDC and state and local public health departments
ဒီနေ့ချိန်မှာကျွန်တော်ရတဲ့ COVID-19 မျိုးကွဲတွေပဲဖြစ်ဖြစ်ရှေ့လာမယ့်အနာဂတ်မှာတခြား virus တွေရဲ့အန္တရာယ်ကိုပဲဖြစ်ဖြစ်ဗီဇာဖွဲ့စည်းကိုစင်ကဲပြောင်းလဲမှုနည်းစနစ်နဲ့ခြေရခန့်ထောက်လန်းနိုင်အောင်အမေရိကန်ရောဂါထိန်းချုပ်ရေးဌာန CDC အပြင်ပြည်နယ်နဲ့ဒေသနှုန်းကျန်းမာရေးဌာနတွေရဲ့စွမ်းရည်မြင့်တင်နိုင်အောင်ဒေါ်လာ 1.9 ဘီလီယံသုံးစွဲမဲ့အကြောင်းကြေညာလိုပါတယ်လို့ကိုဗစ်တက်ဖြစ်ရေးအင်ဂျီရိုအချံပေးပုဂ္ဂိုလ်အန်တီစလာဗီကပြောဆိုလိုက်တာပါ CDC ရဲ့နောက်ဆုံးကိန်းဂဏန်းတွေအရပရီတင်ငမှာစတင်တွေ့ရှိခဲ့တဲ့ B117 ကိုဗစ်ပိုးကိုလွန်ခဲ့တဲ့3ပတ်လောက်အတွင်းအမေရိကန်မှာကူးစက်မှုတွေရဲ့44ရာခိုင်နှုန်းရှိနေတာတွေ့ရကြောင်းလဲတောက်ချန်နေအွန်လိုင်းသတင်းစာရှင်းလင်းပွဲအတွင်းညွှန်ကြားရေးမှူးရုရှေဝလန်စကီကပြောဆိုခဲ့ပါတယ်အခုကရာခိုင်နှုန်း50နီးပါးအထိရှိလာနေတဲ့ပိုးမျိုးစားတဲ့ဟာမူလပိုးမျိုးစားတဲ့ကူးစက်မှုနှုန်း50ကနေ80ရာခိုင်နှုန်းလောက်ပုံမြန်ဆန်လာတာကြောင့်ကူးစက်သူအရေအတွက်တိုးလာနေတာလို့လည်းပြောဆိုခဲ့ပါတယ်။တပတ်အတွင်းပြင်းပြနေ့စဉ်ကူးစက်မှုနှုန်းကလည်း9000နီးပါးရှိနေပြီး800ရာခိုင်နှုန်းကျော်ရှိနေတယ်လို့လည်း CDC အကြီးအကဲကပြောဆိုခဲ့ပါတယ်။အီတလီနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တချို့ကိုဧပြီလ26ရက်နေ့ကစလျှော့ချမယ်အကြောင်းဝန်ကြီးချုပ်မာရီယိုတာဂီကတောက်ချနေမှာပြောလိုက်ပါတယ်။ဦးစားပေးအနေနဲ့ပြန်လည်ဖွင့်လှစ်ခွင့်ပြုမယ်အထက်မှာစားသောက်ဆိုင်တွေစာတင်ကြောင်းတွေပါဝင်နေကြောင်းလည်းပြောဆိုခဲ့တာပါအီတလီနိုင်ငံကကန့်သတ်ချက်တွေလျှော့ပေးမယ်အကြောင်းပြောဆိုလိုက်တဲ့ဒီနေ့ထဲမှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာဝန်းကရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုပြောဆိုလိုက်ပါတယ
် Around the world cases and deaths are continuing to increase at worrying rates
ကမ္ဘာနဲ့ကူးစက်မှုတွေနဲ့သေဆုံးမှုတွေဟာစိုးရိမ်စရာကောင်းလာတဲ့နှုန်းနဲ့ဆက်တိုးနေပါတယ်။လူငယ်တွေသတင်းနှစ်ပတ်အတွင်းပတ်စဉ်ကူးစက်မှုနှုန်းဟာ၂ဆလောက်တိုးလာပါတယ်။ဒါကာယောဂါကလပ်ပြောင်းပြည်ရတဲ့အထက်မှာအမြင့်ဆုံးနှုန်းလည်းဖြစ်ပါတယ်လို့ဘရစ်ဂျိုညွှန်ကြားရေးမှူးချုပ်ဒေးရုစ်အက်ဒနိုဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံမှာတော့ဂျာသာဘီနီကယောဂါကူးစက်သူလူနာသစ်၂သိန်းကျော်တည်ပြုခဲ့ရာကြောင့်တနေ့ထဲမှာကူးစက်မှုအများဆုံးဖြစ်ခဲ့ပါတယ်။ယောဂကူးစက်မှုတိုးလာနေတာကြောင့်အိန္ဒိယနိုင်ငံကဆေးရုံတွေမှာဂရင်းတွေအောက်ဆီဂျင်တွေလိုအပ်ချက်တွေလည်းရှိလာနေပါတယ်။ကမ္ဘာမှာကာကွယ်ဆေးအဓိကထွက်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့ယောဂကူးစက်မှုတွေတိုးလာတာကြောင့်ကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေကိုလည်းဆိုင်းငံ့ထားရပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းသတင်းတွေကိုနန်းလောင်နဲ့ကိုအောင်လူမျိုးကပြောပြပေးကြတာပါအခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဦးဆုံးအနေနဲ့မြန်မာနိုင်ငံမှာအခုလောလောလတ်လတ်ဖွဲ့စည်းလိုက်တဲ့ NUG လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြမှာပါ CRPH ကဧပြီ16ရက်နေ့မှာစတင်ဖွဲ့စည်းလိုက်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဟာပြည်သူလူထုရဲ့လက်ရှိနိုင်ငံရေးရေးချိန်ခေတ်ကာလအခြေအနေနဲ့နိုင်ငံတကာတုံ့ပြန်မှုတွေအရပါလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကထိုင်းမြန်မာနယ်စပ်မှာဖွဲ့စည်းခဲ့တဲ့ NCGUB အမျိုးသားညွန့်ပေါင်းအစိုးရထက်အားသာချက်တွေရှိနေပြီးဆရာနာရှင်စနစ်အဆုံးသတ်နိုင်ရေးအတွက်အစွမ်းကုန်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း NCGUB အစိုးရဖွဲ့ဝင်ဝန်ကြီးအောင်တို့ကပြောကြားလိုက်ပါတယ်ဆက်သွယ်မေးမြန်းလာတဲ့ကိုညံဝင်းအောင်ကပြောပြပေးမှာပါ
အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်တလုံးမှာဝန်ကြီးဌာန12ခုနဲ့ဖွဲ့စည်းလိုက်ပြီးအမျိုးသားသွေးစည်းညီညွတ်ရေးဆိုတဲ့ရည်မှန်းချက်အတိုင်းပဲနယ်ပယ်အသီးသီးမှာကျွမ်းကျင်တဲ့တိုင်းသားပေါင်းစုံပါဝင်ဖွဲ့စည်းတာကတွေ့ရပါတယ်။1988လူထုအုံကြွမှုအပြီး1990မေလရွေးကောက်ပွဲအနိုင်ရတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ထိုင်းမြန်မာနယ်စပ်လွတ်မြောက်နေပြီမှာ1992ကုန်ပိုင်းစတင်ဖွဲ့စည်းခဲ့တဲ့ NCGUB အစိုးရထက်စာရင် CRPH ကလက်တလောဖွဲ့စည်းလိုက်တဲ့ NUG အစိုးရမှာအာသာချက်တွေရှိတယ်လို့NCGUB ရဲ့နိုင်ငံရေးဝန်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူဥပိုလ်လှတင်ကမြင်ပါတယ
်ပြောရမယ်ဆိုရင်တော့အခုကြီးပေါ့နော် CRPH to NUG တို့လက်ရှိရင်ဆိုင်ဖြတ်တန်းနေရတဲ့အခြေအနေတွေကအများကြီးအာသာချက်တွေရှိတယ်လို့ပြောကြရမှာဖြစ်ပါတယ်ဥပမာအချင်းကျွန်တော်တို့ NCGUB ဖွဲ့တုန်းကဆိုရင်ဒီစစ်အုပ်စုတွေကပေါ်ကြီးကရပြီးတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုဖိအားပေးတော့ကျွန်တော်အပြင်ရောက်တဲ့အမတ်ဒီကိုတော့ပါတီအနေထုတ်ပစ်ခဲ့ရတဲ့အနေအထားထိရှိခဲ့တာမျိုးပေါ့ဒီတွင်းမှာလည်းပဲအခုလိုလူတို့လှုပ်ရှားမှုကြီးလို့ CDM လှုပ်ရှားမှုတို့generation Z လှုပ်ရှားမှုတို့မရှိခဲ့ပါဘူးနိုင်ငံတကာမှာလည်းအခုလိုကမ္ဘာကုလသမဂ္ဂအနေအထားမှာပဲဖြစ်ဖြစ်တနိုင်ငံချင်းရဲ့တုံ့ပြန်မှုအနေအထားမှာပဲဖြစ်ဖြစ်ကျွန်တော်တို့တုန်းကအင်တာမကိုခက်ခဲခဲခဲစူးစမ်းရတဲ့အနေအထားဖြစ်တယ်ဒီကနေ့ဟိုမြူသားသွေးစည်းညီညွတ်ရေးအစိုးရဟာလူပုဂ္ဂိုလ်များအနေနဲ့ကောခေတ်အချိန်ရဲ့ပြောင်းလဲချက်အရာကိုအဖက်ဖက်ကနေအာသာချက်တွေရှိပါတယ်ကုလသမဂ္ဂအပါအဝင်ပေါ့နော်တုံ့ပြန်ချက်တွေရအောင်အင်တာမတ် NCGUP တဲ့အားကောင်းပါတယ်အောင်းလင်းအောင်မြင်စေချင်ပါတယ
်အမေရိကန်မေရီလန်းပြည်နယ်မှာနေထိုင်တဲ့ဥပိုလ်လှတင်ဟာ1990ရွေးကောက်ပွဲတုန်းက NLD ပါတီရဲ့မိုးကုံမြို့နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်လက်ရှိဖွဲ့စည်းလိုက်တဲ့ NUG အစိုးရနဲ့အရင် NCGUB အစိုးရကြားမှာကွာခြားချက်တွေအတော်လေးရှိတယ်လို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့ NCGUB ရဲ့ဝန်ကြီးတဦးဖြစ်ခဲ့သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။အခြေခံကတော်တော်လေးကွာခြားပါတယ်။ကျွန်တော်တို့က1990ရွေးကောက်ပွဲလက်လက်ကိုခြေခံပြီးတော့လွတ်မြောက်နေမြေမှာကျွန်တော်တို့ဖွဲ့ခဲ့ကြပါတယ်။မဖွဲ့ခင်တော့ပြီးတော့မှအဲ့လိုအစီအစဉ်ပေါင်းများစွာကျွန်တော်တို့ပေါ်ထွက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ထဲမှာဟိုဖွဲ့စည်းမှုအရာကတော့အမတ်တွေကြီးတွေပဲပါခဲ့တယ်အခုဖွဲ့လိုက်တဲ့ NUG ကကျွန်တော်တို့2020ရွေးကောက်ပွဲရလကအမတ်တွေရောသူ့နာမည်နဲ့ရောညီစွာပေါ့အမျိုးသားညီညွတ်ရေးဆိုတော့တိုင်းလားအင်အားစုတွေရောဒီမိုကရေစီအင်အားစုလို့ခေါ်ရမယ် Civil Society တွေရောပါတဲ့ဖွဲ့စည်းဖြစ်ပါတယ်တူတာတခုကတော့တခုလုံးဟာရှစ်အာဏာရှင်စနစ်ကိုဆန့်ကျင်ရေးကျွန်တော်တို့ကဆန့်ကျင်ရေးခု NUG ကအမြင့်ပြတ်ထုတ်ရေးကိုဥပဒေတည်းလို့ကျွန်တော်ယူဆပါတယ်ခင်ဗျာဟုတ်ကဲ့
အီဗီလာ16ရဲ့တောက်ကြနေမှာပြုလုပ်တဲ့ NUG အစိုးရရဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံတွင် CDM လှုပ်ရှားသူတွေရင်ဆိုင်နေရတဲ့အခက်အခဲပြည်သူ့အုပ်ချုပ်ရေးကဏ္ဍအတွက်ဗ ဘယ်လိုပြင်ဆင်ထားသလဲဖက်ဒရယ်တက်မတော်အတွက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတာတွေကိုရှင်းပြခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရကပြောနေသလိုလက်တွေ့မှာဘယ်လောက်ထိလှုပ်ဆောင်နိုင်ပါပါလဲနိုင်ငံတကာထောက်ခံမှုအထူးသဖြင့်တချို့သောနိုင်ငံကြီးတွေရဲ့ထောက်ခံမှုရဖို့ကတိတ်ကိုအရေးကြီးတယ်လို့ဥပိုလ်လှတင်ကပြောပါတယ
်လက်ရှိဖွဲ့လိုက်တဲ့ NUG အစိုးရကိုနိုင်ငံတကာအစိုးရတစ်ခုစီကနေဘလောက်ထိအတိမပြုထောက်ခံအားပေးမလဲဆိုတဲ့အဖြေပေါ်မှာမူတည်ပါတယ်ဒါဥပမာပြောတာပါနော်အမေရိကန်ပြည်ထောင်စုလိုအင်မတန်ချမ်းသာကျော်ဝပြီးတော့အင်အားကောင်းတဲ့နိုင်ငံတစ်ခုရဲ့အကူအညီရတာနဲ့တင်ကိုလက်ရှိကြုံတွေ့နေရတဲ့ပြည်သူလူထုရဲ့အခက်အခဲကိုဒီမြို့သားသွေးစည်းညီညွတ်ဖွဲ့ကကူညီပြီးတော့ဖြည့်ရှင်းဆောင်ရွက်ပေးသွားနိုင်မယ်လို့ကျွန်တော်တို့အဲ့ဒီလိုယုံကြည်ပါတယ
်မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်မှုကြောင့်နေ့စဉ်ဒီပါပြည်သူတွေတည်ဆုံနေရတာပါအမျိုးသားညီညွတ်ရေးအစိုးရအစ်စ်ကရှင်းပြထားတဲ့ပြည်သူကာကွယ်ရေးအစီအစဉ်ဟာမကြခင်ပို့ပြီးရုပ်လုံးပေါ်လာလိမ့်မယ်လို့ဒေါက်တာတင့်ဆွေကမြင်ပါတယ
်အဲ့ဒါပြည်သူလူထုကိုနိုင်ကြလေပဲဒီ EEO နေမီတွေပါသွားပြီးတော့ဒေနယူရာဖွဲ့စည်းရတယ်ဖြစ်ပါဖြစ်တယ်လို့အခုကလေးကလည်းပဲဟလာပြည်တွင်းမှာရရလက်မြက်နဲ့ခုပံကာဝယ်မှုကြီးလောက်နေကြတော့ကကျွန်တော်မြင်တယ်အစိုးရရဲ့လာအခုဒီမြန်မာမဟုတ်သေးတော့လေဘယ်ခုလုံးနေတဲ့ခုခံကာကွယ်ရေးတိုက်ခိုက်ရေးတွေပူတဲ့အဆင့်ကို NUG ဖွဲ့ပြီးတဲ့နောက်မှာကျွန်တော်တို့ဖြစ်လာမယ်လို့ကျွန်တော်တကယ်ယုံကြည်ပါတယ်ခင
်ဗျဒေါက်တာတင့်ဆွေဟာ1990ရွေးကောက်ပွဲ NLD ပါတီရဲ့စကိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်မြန်မာနိုင်ငံမှာတမိုင်းဝင်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရဟာမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်ပြီးဒီလိုဖွဲ့စည်းတာကိုကြိုဆိုတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီအကြီးအကဲဟောင်းအနေနဲ့ဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကလည်းပြောထားပါတယ်ခင်ဗျာ
ကိုညဝင်းအောင်ကဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးတော့မြန်မာပြည်ပြန်လည်တည်ငြိမ်ရေးအာဆီယံခေါင်းဆောင်တွေဘလို့ဖိအားပေးတဲ့နယ်ဆိုတဲ့ပညာရှင်တွေရဲ့အမြင်ကိုကြားကြမှာပါမြန်မာနိုင်ငံမှာပြစ်ခတ်တပ်ပြမှုတွေရပ်ဖို့အပြင်တည်ငြိမ်မှုပြန်လည်ပေါ်ဆောင်ပေးဖို့ရှေ့ပတ်စနေနေ့မှာပြုလုပ်မဲ့အရေးပေါ်အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမြန်မာစစ်ကောင်စောင်းတွေကိုအားလုံးကဝိုင်းဝန်း PRP တောင်းဆိုတင့်တယ်လို့မြန်မာအရေးကျွမ်းကျင်သူတွေကဆိုပါတယ်။ဒါ့အပြင်အာဆီယံအရှိတောင်အရှနိုင်ငံများအဖွဲ့အစည်းနဲ့မြန်မာဆက်ရနာတိမ်မှုနောက်ပိုင်းဖြစ်ပေါ်လာခဲ့တဲ့ပြည်သူကိုယ်စားပြုအမျိုးသားညီညွတ်ရေးအစိုးရကိုပါကိုယ်စားပြုခွင့်ပေးဖို့ဒီကျွမ်းကျင်သူတွေကတောင်းဆိုလိုက်တာပါ။အမေရိကန်တာမတ်ဂျီအောင်စကော့မာရှယ်မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမော့ခဒေးဗစ်စတိုင်းဘတ်အရှိတောင်အရှကျွမ်းကျင်သူပါမော့ခတူနဲ့အာဆီယံကျွမ်းကျင်သူမြန်မာသုတေသီတူတို့ကိုကိုဝင်းမင်းကတီးခြားဆက်သွယ်မေးမြန်းထားပါဗျ
။ဟုတ်ကဲ့မြန်မာနိုင်ငံအရေးစတန်ဖို့တက္ကသိုလ်မှာကျွမ်းကျင်သူတွေဒီတစ်ပတ်ထဲဆွေးနွေးခဲ့ပြီးဆရာနာသိန်းဖိနေမှုအဆုံးသတ်နိုင်ရင်းနဲ့မြန်မာပြည်သူတွေမျှော်လင့်ချက်ပြန်ရှင်သန်နိုင်ရေးနိုင်ငံတကာအနေနဲ့ဝိုင်းကူဖိအားပေးတင်တာတွေကိုပြောခဲ့ရမှာအဓိကပါဝင်ခဲ့သူတူဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာတမ်မကြီးဟောင်းမဆရာကဒီတစ်ခေါက်အာနာသိမ့်မှုပြင်းထန်လုံးပုံကို VOA ကိုတည်တံ့အခုလိုပြောပါတယ
် The coup is an absolute disaster for Myanmar
အာနာသိမ့်မှုကမြန်မာနိုင်ငံအတွက်တကယ်ကိုဘေးဒုက္ခကြီးပါဒါကလုံးဝကိုအကြောင်းပြစရာမရှိပါဘူးအာနာသိမ့်တာပြင်မကပါဘူးဆန္ဒပြမပူးပေါင်းမဆောင်ရွက်သူတွေပေါ်ရက်စက်မှုကလည်းပြည်သူတွေအတွက်ကဆိုးကြီးပါလူအသက်တွေဆုံးရှုံးရတာဖမ်းဆီးခံရတာစတာတွေအပြင်ရုပ်တည်းရဲ့စီးပွားရေးနဲ့တည်ငြိမ်မှုထိုးကျသွားတာတွေကမြန်မာပြည်သူတွေအားလုံးကိုထိခိုက်သွားစေပါတယ်အထူးသဖြင့်တော့လူငယ်တွေအတွက်ဆိုရင်မျှော်လင့်ချက်နဲ့အခွင့်အလမ်းတွေရိုက်ချိုးခံရပြီလို့ခံစားလိုက်ရတာပါဒီအပေါ်မှာပြန်ဆန့်ကျင်တွန်းလှန်နေတာကိုကျွန်တော်အထူးစာနာလေးစားမိပါတယ
်သံမကြီးမဆီဟာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူလည်းဖြစ်ပါတယ်အရင်1988ဆေးရနာသိမ်းမှုမှာအရေးပါခဲ့တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အချိန်ချင်းတွေ့ဆုံဆွေးနွေးခဲ့ဘူးသူဂျော့ချ်တောင်တက္ကသိုလ်ပမောခဆိုင်ဘက်ကလည်းအခု၄ချိန်မြောက်ဆေးရနာသိမ်းမှုရဲ့မတူထူးခြားပုံကိုအခုလိုရှင်းပြပါတယ
် We're all very very saddened and depressed and horrified by what's going on
ကျွန်တော်တို့အားလုံးအခုဖြစ်နေတာတွေတော့ NSC ပြတုံလုပ်ခဲ့ရပါတယ်အရင်88ဒုံးကလိုပြန်ဖြစ်လာတာပါအကြမ်းဖက်မှုတွေမြင့်မားလာနေပါတယ်ဒါပေမဲ့စစ်တပ်ကနားမလဲတာကအရင်အာဏာသိမ်းတဲ့အချိန်မျိုးကိုပြန်သွားလို့မရနိုင်တော့ပါဘူး။အခုမျိုးဆက်တစ်တွေကအရင်ထက်အများကြီးကိုလွတ်လပ်ပွင့်လင်းနေပါပြီ။အခု generation Z တွေကသူတို့ဒါမျိုးကိုသီးမခံနိုင်တော့ဘူးတဲ့။လူမှုကွန်ရက်မီဒီယာတွေ၊ internet စတာတွေအားလုံးကလူတွေတည်းအားလုံးချက်ချင်းနှီးပါရစေခဲ့ပြီ။အရင်နဝတ္တနာအဖခစ်တွေကတော့ဒါမျိုးမရှိခဲ့ဘူး။ အဲ့တော့လက်နက်ရှိတယ်ပြောနေတဲ့စစ်သားတွေအရင်ခေတ်တုန်းကတော့လူတွေကိုဖိအားပေးနိုင်ခဲ့တယ်။ဒါပေမဲ့ရေရှည်တော့မခံခဲ့ဘူး။အခုဟာတခြားထဲထွက်စရာအစ်စ်တွေပေါ်လာပြီမို့နောက်ဆုံးမူတီမာကစစ်တပ်ရဲ့ညီညွတ်မှုဆက်ရှိနေမလားဆိုတဲ့မေးခွန်းပါပဲ
။မနေ့ကမှမြန်မာဆရာတာဝန်ပြီးဆုံးခဲ့သူအမေရိကန်သံတမန်ကြီးမာစီယာကလည်းအာဆီယံရှေ့တောင်အရှာနိုင်ငံများအဖွဲ့အစည်းနဲ့လည်းမြန်မာအစိုးရဆက်ကြံဖန်နေရင်အဖွဲ့ဝင်ဖြစ်ဆက်လက်ခံဖို့ခက်ခဲကြောင်းအပြင်းထန်ဆုံးဖိအားပေးနိုင်ဖို့အမေရိကန်နဲ့တရုတ်ပါဝင်တခြားနိုင်ငံတွေကအာဆီယံကိုဝိုင်းအားပေးကူညီတင်တယ်လို့အကြံပြုခဲ့ပါတယ်။ Georgetown တက္ကသိုလ်အာရှလေ့လာရေးဌာနကဂုဏ်သုဆောင်ပမခစတိုင်းဘတ်ကတော့အမေရိကန်အနေနဲ့မြန်မာဘဏ်ငွေကြေးစနစ်မှာအမေရိကန်ဒေါ်လာကိုသုံးခွင့်မပေးတဲ့ဖိအားပေးပြီးနောက်ကျန်းဖက်မှုတွေကနေထွက်ပြေးလာရသူတွေကိုလည်းလက်ခံရေးမြန်မာအိမ်နီးချင်းတွေကိုတိုက်တွန်းကာကိုယ်တိုင်လည်းမြန်မာဒုက္ခသည်တွေကိုလက်ခံခေါ်ယူပေးတင်တယ်လို့ဆိုပါတယ်။ဒီနေရာမှာအရှိတောင်အရှာဆိုင်ရာကျွမ်းကျင်သူစတန်ဖို့ဒ်တက္ကသိုလ်အရှိတောင်အရှာလေ့လာရေးအစီအစဉ်ကပမော့ခါဒေါ်နယ်အီမာဆင်ကတော့ရှေ့ပတ်စနေလုပ်ဖို့ရှိတဲ့အာဆီယံရေးပေါ်ထိပ်သီးပွဲမှာအကျန်းဖက်တာရရေးတက်လာမဲ့စစ်ကောင်းဆောင်ကိုဝိုင်းပြောတာအပြင်အမေရိကန်အနေနဲ့လည်းနောက်ပိုင်းလာမယ့်အရှေ့အာရှထိပ်သီးပွဲကြရင်မြန်မာတိုက်ခန့်ဆိုရဖွဲ့ကိုလည်းမဖိတ်ပါကသူနဲ့အခြားမှာမိတွေတက်ဖို့ခက်နေကြအောင်ကြိုးပင်းစင်ပြောထားတင်တယ်လို့ဆိုပါတယ
် The United States should seriously consider approaching
အာဆီယံရဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်လေရှိတဲ့ဩစတြေးလျ၊အိန္ဒိယ၊ဂျပန်၊နယူးဇီလန်နဲ့တောင်ကိုရီးယားဒီ၅နိုင်ငံကိုနိုဝင်ဘာလကြာရင်ဘရူနိုင်းနိုင်ငံရဲ့မြို့တော်မှာကျင်းပမယ်ဒီနှစ်ထိပ်သီးအစည်းအဝေးပွဲမတိုင်ခင်ကတည်းကအမေရိကန်ကနေဥဆောင်ပြီးတော့ချင်းကပ်တက်ပါလေ။အဲဒီထေတီစီဝဲမှာမြန်မာဘက်ကစစ်ကောင်စီတခုတည်းသာကိုစားပြုတက်မဲဆိုရင်သူတို့အားလုံးအတူမတက်ကြဘူး။ဒါမှမဟုတ်အတူမတက်ဖို့အလေးနဲ့စဉ်းစားရတဲ့ဂျိုဒင်တောင်းဆိုသဘောတူညီမှုယူထားပြီးအာဆီယံကိုလည်းတိုးတိုးတိတ်တိတ်ကြိုပြောထားဖို့အလေးနဲ့ဆစဉ်းစားတက်ပါလေ
။ဒီနေရာမှာစင်ကာပူခြေဆိုင် ISEAS ICS လို့တူောက်ခေါ်တဲ့အရှိတောင်အရှာလေးလိုက်ဌာနရှိမြန်မာစီစဉ်ကသူတည်တည်မမိုးသူစားကလည်းရွေးကောက်ပွဲအကူအစားပြုအမျိုးသားညီညွတ်ရေးဆိုရာပေါ်ပေါက်လာတာကိုလည်းထည့်သွင်းစဉ်းစားဖို့ပါအာဆီယံရဲ့လက်ရှိအရေးပါလာပုံကို
အာဆီယံအနေနဲ့ဒါတိမ်မွေ့တဲ့အနေအထားမှာတော့ရောက်နေပြီ။ဒါကြောင့်လဲဆိုတော့အဖြစ်ကျူးလွန်ထားတဲ့လူကိုဘာကြောင့်ဒီအဖြစ်ကဖြစ်ပြီးတော့ကဲဒီအဖြစ်ကိုဘလို့ပြန်တက်မှတ်မလဲ။ပေါ်လာတဲ့နောက်ဆက်တွဲအနေအထားတွေကိုဘလို့ကင်တွဲဖြေရှင်းမလဲဆိုတော့အနေအထားမျိုးမှာအာဆီယံကအဲ့လိုမေးရဆန်းတာပြောရမယ်အနေအထားမျိုးရှိနေတယ်ဆိုတဲ့အခါမှာမမိုးလိုမြန်မာနိုင်ငံမှာအခုဆိုလို့ရှိရင် National Unity Government ဖွဲ့ပြီးပါပြီ။အများပြည်သူအလုံးရဲ့စန္ဒကိုကိုစားပြုဖို့ဖြစ်ပေါ်လာတဲ့ဖြစ်စဉ်အနေအထားပေါ့နော်အရင်တုန်းက CRPH ပေါ့နော်အဲ့ဒီဘက်ကအမြင်ကိုလည်းအာဆီယံအနေနဲ့ညှိနှိုင်းပေးဖို့နေဖို့ဆွမ်းဖို့ဆွေးနွေးဖို့ဒါထက်တွင်စဉ်းစားပေးဖို့အရေးကြီးတယ်လို့လည်းမမိုးအနေနဲ့မြင်ပါ
ဒီတက်ဖို့တက်ကတူဆွေးနွေးဘက်ကိုဗိုလ်ထုနေ့ကကျင်းပခဲ့ရမှာတခြားအဓိကဆွေးနွေးသူတွေကလည်းအခုတစ်ခေါက်အာဏာသိမ်းမှုကအရင်လိုပြန်တည်ငြိမ်အောင်စလုပ်ဖို့မဟုတ်ပဲမတည်ငြိမ်အောင်စလုပ်လိုက်တာသာဖြစ်တယ်ဒါကြောင့်တည်ငြိမ်မှုပြန်ရဖို့အကြမ်းဖက်နေတာစရရေးလာမယ့်အာဆီယံရေးပေါ်ထိပ်သီးပွဲမှာမြန်မာစစ်ကောင်းဆောင်ကိုအပြင်းထန်ဆုံးဖိအားပေးတင်ပြီလို့ဆိုခဲ့ပါတယ
်ကိုဝင်းမင်းကတီးခြားတင်ဆက်ပေးကြတာပါအခုတခါမှာတော့ဒီဟင်းသိန်းကျန်ရဲ့တော်လန်တန်ချက်တွေနဲ့ပတ်သက်ပြီးတော့ကြားကြမှာပါနိုင်ငံထဲမှာဝေဖန်ထောက်ပြစရာဖြစ်နေတာတွေအစီအငေါ်မတည့်ဖြစ်နေတာတွေကိုတရော်တင်ပြတဲ့တန်ချက်ဗီဒီယိုတွေကိုဆက်အနာရှင်ကိုစမ်းကြည့်နေကြတဲ့ကျောင်းသားလူငယ်တွေကဒီနှစ်တည်းမှာလည်းဖန်တီးထားကြပါတယ်ပြည်သူတွေတံမုံတီဗီဆက်အနာသိမ်းမှုကိုဆန့်ကျင်တာလူငယ်တွေတတိရှိရှိလမ်းပေါ်ထွက်နေတာဝန်ထမ်းတွေစီတီအမ်လှုပ်ရှားမှုလုပ်နေကြတာစတဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်လူငယ်တွေကတန်ကြပ်တိုင်ထားတဲ့အကြောင်းမတ်စုမြတ်မုံကတင်ပြပေးထားပါဗျ။
တော့ပြည်သူငြိမ်မနေနဲ့
ငူရိတ်တဲ့ကြီးကလေးပဲငူရိတ်တဲ့ကြီးကလေးပဲ
ရုပ်ဖတ်မဲ့လို့သုံးပြက်ကြိုက
်စံကြောရဲရောက်တက်တော်လေးပဲစံကြောရဲရောက်တက်တော်လေးပဲ
ဂျာကာတာတက္ကသိုလ်ကျောင်းသားတမကတွေရဲ့ကျောင်းသားလူငယ်တွေစုပေါင်းဖွဲ့ထားတဲ့တောင်းတို့မျိုးဆက်တန်ချက်အဖွဲ့ရဲ့တန်ချက်တိုင်တန်တွေဖြစ်ပါတယ်ဆေးရနာတိန်အုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့တော်လှန်တချက်အဖြစ်ဆင်နွှဲနေကြတဲ့ကျောင်းသားလူငယ်တွေကလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုတန်ချက်စာသားတွေအဖြစ်ပြောင်းလဲဖန်တီးထားကြတာပါ
ပြန်လာပန်းဝင်နိုင်ဟာ
77မှာဖွင့်ဖွဲ့လာပြီ77မှာဖွင့်ဖွဲ့လာပြီ
ပန်းဝင်နေဟာတေကန်နဲ့
တဲဘောဘောရင်ကပ်ပြီးတော့ဆက်လာကြပြီတဲဘောဘောရင်ကပ်ပြီးတော့ဆက်လာကြပြီ
ရှေ့လာနေဦး
တောင်းတော်မျိုးချက်တန်ချက်အဖွဲ့ရဲ့ဒီနှစ်တန်ချက်စာသားတွေကတော့ဆရာနာသိန်းရဲ့အကြောင်းပြည်သူအများစန့်ကျင်ကန့်ကွက်တဲ့အကြောင်းတွေကိုအဓိကထောက်ပြထားကြပါတယ်ဘုရားအ
ာနာရှုံးတော်မဟုတ်ဘူး
ပြည်သူများကလူခဲ့ရတာပြည်သူအိမ်မဲ့ကျိုးခဲ့ရပြည်သူများကလူခဲ့ရတာပြည်သူအိမ်မဲ့ကျိုးခဲ့ရ
လက်နက်ကန်ပြီးလူယူခဲ့တဲ့ညတကောင်ရံမှာကိုယူခဲ့တဲ့
ပြည်သူအားသာခဲ့ရတယ်ပထမဆုံးတော့ခဲ့ရတယ်သံမုံကြီးရဲ့တော်လည်းသံမုံကြီးရဲ့
တော်လည်းရဲ့
ဇမ်းမာတွေကိုလူတွေဖွေး
မြန်မာတွေဟုတော်လည်းရဲ့မြန်မာတွေဟုတော်လည်းရဲ့
ဇမ်းမာတွေကိုလူတွေဖွေး
မြန်မာတွေဟု
တော်လည်းရဲ့ခုစနစ်ကမောက်ကမောက်ဖြစ်နေတဲ့အခြေအနေတွေကိုကြံအထင်ရောက်ရင်တန်ချက်တွေနဲ့တယောတင်ပြကြလိမ့်ရှိတာပါဒါကြောင့်လဲလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒေါင်းလိုမျိုးဆက်ကျောင်းသားလူငယ်တွေရဲ့တန်ချက်စာသားတွေမှာအခုလိုထည့်သွင်းထားကြပါလိမ့
်မယ်ဟုတ်ပြည်ကြီးကလည်းမှောင်းစနစ်ကြီးကလည်းကြောင်း
ကြည့်လို့ဝဲတဲ့၆ချောင်းကြည့်လို့ဝဲတဲ့၆ချောင်း
စစ်ကြီးကလည်းမှောင်းစနစ်ကြီးကလည်းကြောင
်းကြည့်လို့ဝဲတဲ့၆ချောင်းကြည့်လို့ဝဲတဲ့၆ချောင်း
ပြည်သူတွေဟာလူငယ်တွေဟာပြည်သူတွေဟာလူငယ်တွေဟာကျောင်းသားတွေဟာအမှန်တရားကိုလမ်းလို့လွင့်နေ
ကျောင်းတို့မျိုးဆက်တန်တက်အဖွဲ့ဟာအရင်တည်းကအခုလိုနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုတန်ချက်တွေလုတ်ခဲ့လို့အဖွဲ့ဝင်တချို့ဖမ်းဆီးတရားစွဲထောင်ချခံထားရပါတယ်2019ခုနှစ်ကတကြံတန်ချက်ဖျော်ဖြေမှုတွေမှာစစ်တပ်ရဲ့နိုင်ထက်စီးနှင်းလုပ်မှုတွေကိုတင်ပြခဲ့တဲ့အတွက်တန်ချက်အဖွဲ့ခေါင်းဆောင်၃ယောက်အင်းစိန်ထောင်မှထောင်ချောက်နှစ်ချခံထားရပါတယ်။ဒေါင်းတို့မျိုးဆက်လိုပဲမုံရွာတက္ကသိုလ်ကျောင်းသားများတမကကလူငယ်တွေရဲ့ဒေါင်းမျိုးဆက်တန်ချက်အဖွဲ့ကလည်းတန်ချက်ဗီဒီယိုကိုအွန်လိုင်းပေါ်မှာထုတ်ပြန်ခဲ့ပါတယ
်
ဒီအချိန်မှာတာဝန်မရှိ၊ဓမ္မအဓမ္မနှစ်ခုပဲရှိတယ်။
ဒီလိုလာသာယူထားပြီးတော့ဒီလိုနဲ့သူရက်တည်ကြပါ
။မုံရတက္ကသိုလ်ကျောင်းသားများတမကတန်ချက်အဖွဲ့ကိုဦးဆောင်သူကိုဝေမိုးနိုင်ကတော့ဧပြီလ15ရက်နေ့ကဖမ်းဆီးခိုင်းခဲ့ရပါတယ်။မုံရမျိုးကဆေးရနာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာရှေ့ကဦးဆောင်သူကိုဝေမိုးနိုင်ကိုစိုက်ကဲတပိတ်စစ်ကြောင်းထွက်နေစဉ်မှာကားနဲ့မျက်နှာရှင်းဆိုင်ဝင်တိုက်ပြီးတော့ကြံကြံတန်ဖမ်းဆီးခဲ့တာပါ။သူအဖမ်းမခံရခင်အန်ဒီရီကြားကပဲခက်ခက်ခဲခဲဒီတကြံတန်ချက်ဗီဒီယိုကိုရိုက်ခဲ့ရတယ်လို့မုံရွာကျောင်းသားတမကတယောက်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီတော်လန်တကြံမှာကျွန်တော်လူငယ်တွေပါဝင်ဆင်ခွဲကြဖို့ဆိုတော့ကျွန်တော်ဒီဆုံးဖြတ်ချက်နဲ့ကျွန်တော်တို့ဒီအကျုံလေးမှာပဲကျွန်တော်တို့ဒါတန်ချက်ရေးရပါတော့ရေးပြီးတော့ကျွန်တော်တို့ဒီအကြမ်းနေမှာတကြီတကြံအကြမ်းနေမှာတော့ကျွန်တော်တို့ဒီတန်ချက်ကိုဒီလုံခြုံနိုင်မထင်တဲ့တနေရာကိုကျွန်တော်တို့တွားရောက်ပြီးတော့ရိုက်ကူးခဲ့တာဖြစ်ပါတယ
်လက်ရှိပြည်သူတွေကြုံတွေ့နေရတဲ့အခြေအတဲတွေကိုအမရှော့ဆက်ပြီးတော့ရင်ဆိုင်သွားဖို့တိုက်တွန်းအားပေးချင်တာကြောင့်ဒီတန်ချက်ကိုရည်ရွယ်လုပ်တာဖြစ်တယ်လို့မုံရကျောင်းသားကောင်းဆောင်ကပြောပါတယ်
။ဖေဖော်ဝါရီလ၁ရက်နေ့ကစပြီးကျွန်တော်တို့ဒီတိုင်းပြည်အနာကိုလက်နက်အားကိုနဲ့အနိုင်ကျင့်ခံခဲ့ရတယ်။ကျွန်တော်တို့ရဲ့ဒီပြည်သူတွေရဲ့မဲတွေခိုးခံခဲ့ရတယ်ပေါ့နော်။အဲ့ဒီခိုးခံခဲ့တဲ့အခြေအနေကြောင့်ကျွန်တော်တို့ဒီလူငယ်တွေပါဝင်ကျွန်တော်တို့ဒီ new set အတီးတီးရနေပြီးတော့ဒီကျွန်တော်တို့အာဏာကိုအချမ်းပတ်လူယူသွားတဲ့ဒီစစ်ကောင်စီကိုတော်လန်နေရတဲ့အချိန်ကာလဖြစ်တယ်ပေါ့နော်။အဲဒီလိုတော်လန်နေရတဲ့အချိန်ကာလမှာကျွန်တော်တို့ပြည်သူလူထုအနေနဲ့စိတ်သက်ပြက်ပြားခြင်းမရှိဘဲနဲ့အားလျော့ခြင်းမရှိဘဲနဲ့အားမွေးထားကြပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့တော်လန်ကြဖို့ကျွန်တော်တို့ကအဓိကသတင်းစကားပါချင်တာပေါ့နော်။ဒီကတော့ကျွန်တော်တို့ရဲ့ဒီနောက်ဆုံးတိုက်ပွဲလေးဖြစ်တယ်။ကျွန်တော်တို့နိုင်အောင်တိုက်ရမယ့်တိုက်ပွဲလေးဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့လူထုကိုသတင်းစကားပါချင်တာပါ။
ခေအခြေအနေကိုထင်ဟပ်နေတဲ့တကြံတန်ချက်တွေဟာအရင်စစ်အစိုးရလက်ထက်မှာနှစ်ပေါင်းများစွာကွဲပြောက်နေခဲ့ပြီးအရသာအစိုးရလက်ထက်မှာပြန်လည်ပေါ်လာခဲ့ပါတယ်။ဒါကြောင့်မှအခြေအနေမှန်တွေကိုတရားပုံဖော်တဲ့အတွက်တရားစွဲထောင်ချခံရသူတွေရှိပါတယ်။အခုလဲနောက်တစ်ကြိမ်စစ်တပ်အာဏာသိမ်းအုပ်ချုပ်ခံထားရခြင်းတကြံတန်ချက်တွေကိုဖန်တီးထားတဲ့အာဏာရှင်ဆန့်ကျင်သူကျောင်းသားတော်တော်များများထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။ကျွန်မဆွမ်းမြတ်ပါမှာ။
သတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းအဆောင်တွေကိုမူရင်းပေါင်းပြတင်ပြပေးခြင်းပါတယ်။အရှိတောင်အရှာရဲ့ကြောပြန်အာဏာရှင်တွေနဲ့ထိတ်တိုက်တွေ့လာရဖို့ရှိနေတဲ့ Digital News သစ်တွေအကြောင်းကိုကျွန်တော်အောင်မြတ်သူကတင်ပြပေးထားပါမယ်။မြန်မာအာဏာသိမ်းခြင်းဟာအရှိတောင်အရှာမှာအာဏာရှင်ပေါ်များလာတဲ့အမှတ်သေးဟုလားဆိုတဲ့ခေါင်းစဉ်နဲ့ New York Times Online သတင်းမှာဖော်ပြထားတဲ့ Hannah Bees ရဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကနေပြည်တော်မှာပြုလုပ်တဲ့မြန်မာတပ်မတော်နေအခမ်းအနားပွဲကိုအိန္ဒိယတရုတ်ထိုင်းနဲ့ဗီယက်နမ်နိုင်ငံကအရာရှိတွေကဝတ်စုံပြေးနဲ့တက်ရောက်ခဲ့ကြပြီးအဲ့ဒီနေ့မှာပဲဆန္ဒပြသူတရားကျော်ကိုအပြစ်တက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်။အာနာရှင်ရဲ့ကစားကွင်းထဲမှာယူနီဖောင်းဝတ်တွေကထင်ရမြင်ရဆွလုပ်နေတာကိုတွေ့မြင်ရတာမို့မြန်မာအာနာသိမ်းယူမှုဟာအရှိတောင်အရှာရဲ့အတိတ်ကိုပြန်အမှတ်ရစေတယ်လို့တချိန်ကအရှိတောင်အရှာတလွာလူလူတိုက်ပွဲဒေါ်လာရေးတွေကိုလည်းပြန်မြင်အောင်စေတယ်လို့ဆိုပါတယ်။ဒီကနေ့တွေမှာတော့ကမ်ဘောဒီးယားကနေဖိလစ်ပိုင်မလေးရှားနဲ့ထိုင်းအထိဒီမိုကရေစီဟာမောဟိုက်နွမ်းလျှလာနေပြီးတော့နိုင်ငံသားလူလက်ခွဲနဲ့ရွေးကောက်ပွဲနိုင်ငံရေးတွေဟာလည်းဆွေးမြေ့ကုန်ပြီလို့ဆောင်းပါးမှာဖော်ပြထားပါဗျ။မြန်မာစစ်ဗိုလ်ချုပ်တွေကိုအကူလလုံခြုံရေးကောင်စီမှအပြစ်ပေးဖို့ကလည်းတရုတ်နဲ့ရုရှားကအကာအကွယ်ပေးနေတာမို့အရှိတောင်အရှာစစ်အေးကာလလိုတဖန်ပြန်ဖြစ်လာနေပြီလို့ဆိုပါရယ်။ဒီမိုကရေစီရော့ပါသွားတဲ့နေရာတွေမှာအာဏာရှင်တွေအစားဝင်ရောက်လာနေပြီးမကြသေးမီကကမ်ဘောဒီးယားနဲ့ထိုင်းမှာဖြစ်ပွားခဲ့ပြီးနောက်အခုတော့မြန်မာပြည်မှာပို့ပြီးတော့အကြမ်းဖက်တွေဖြစ်ကုန်ပြီလို့ဆောင်းပါးမှာဖော်ပြထားပါဗျ။ တချိန်ကအာနာရှင်တွေအလုံးအာနာပြန်ရကုန်ကြပြီးတရုတ်အနေနဲ့လည်းဒေသပင်ဩဇာလွှမ်းမိုးဖို့ပို့ပြီးတော့လွယ်ကူလာနေတယ်လို့ဆိုပါတယ်။ကမ္ဘာတဝန်းဒီမိုကရေစီပြုရင်ပြောင်းလဲရေးအကြီးအကျယ်ထိုးနှက်ခံနေရပြီးအရှိတောင်အာရှမှာအာနာရှင်တွေခေါင်းပြန့်ထောင်လာတာလည်းအဲ့ဒီအစိပ်ပိုင်းတည်းဖြစ်တယ်လို့ဘန်ကောက်အခြေစိုက်ဂျီလာလောင်ကွန်တက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနကညွှန်ကြားမှုတတိနံဖောင်စုတေဟာရက်ကပြောဆိုထားတာကိုလည်းဆောင်းမမှကိုးကားထားပါတယ်။ဆန္ဒပြကြောင်းသားဒါဇင်ပေါင်းများစွာကိုအရေးယူထောင်ချခဲ့တဲ့ထိုင်းအာနာသိန်းကောင်းဆောင်ပရာယုချန်ဦးချာလည်းဝန်ကြီးချုပ်ဆက်ဖြစ်နေစေဖြစ်ပြီးနိုင်ငံပိုင်ငွေကြေးတွေကိုအကြီးအကျယ်အလွဲသုံးစားရတဲ့ဆက်ဆက်တဲ့မလေးရှားအစိုးရဟောင်းလည်းအာဏာပြန်လည်ရရှိလာတယ်လို့ထောက်ပြထားပါတယ်။ထို့အတူပဲအာရှရဲ့တပ်တော်ရှိအာဏာရှင်တူဖြစ်တဲ့ကမ္ဘောဒီးယားကဟွန်ဆန်ဟာလည်းအတိုက်ခံအားလုံးကိုဖြိုချပြီးမိသားစုနိုင်ငံရေးမင်းဆက်ကိုထူထောင်ထားပြီးဖြစ်တယ်လို့ဖော်ပြထားပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကလည်းလူကြိုက်များမှုဆက်ပြီးအတွန်းရှည်နေသေးပေမဲ့လူထောင်နဲ့ချီပြီးတော့တရားဥပဒေအပြင်ဘက်ကနေတပ်ဖြတ်တာတွေရှိနေပြီးအမေရိကန်ထက်တရုတ်နဲ့ပို့ပြီးတော့နှွေးထွေးတဲ့ဆက်ဆံမှုရှိနေတယ်လို့ဖော်ပြထားပါတယ်။အရှိတောင်အရှမှာအသက်ကြီးရွယ်ဦးတွေကပဲအုပ်ချုပ်နေတော်냐လဲဒေသလူဦးရေရဲ့ထက်ဝက်ကျော်ဟာအသက်30အောက်တယ်လို့ဆိုပါတယ်။ဒီဂျစ်တယ်ကစ်မှာမွေးဖွားလာတဲ့အရှိတောင်အရှရဲ့လူငယ်တွေဟာအာနာရှင်စနစ်ကိုဆက်ဆုပ်ယွင်ရှာကြပါတယ်။သူတို့ဟာအာနာရှင်ကိုပြန်ချကြမှာဖြစ်ပြီးဒေသတွင်အာနာရှင်တွေဟာလည်းထာဝရမတည်မြဲဘူးလို့တတိနန်ကပြောဆိုထားတာကိုကိုးကားပြီးတော့ဆောင်းပါးကိုအဆုံးသတ်ထားပါတယ်။အပြည့်စုံတော့ newyorktimes.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့တိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်တံတဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အချိန်မြဲကြိုးပမ်းနေပါတယ်ရှင
်ခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်ဒီအမှုဆုံးမက်ကင်ပူတိုရဲ့အမျိုးသီးကဏ္ဍကိုကြားကြရမှာပါမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းထားတဲ့အချိန်ကြာရောက်တဲ့နှစ်ကုသဇံပွဲတော်ကိုဒီနှစ်တော့ရေတော်မပတ်ပဲတော်လန်တဲ့ဇံအဖြစ်ပုံစံမျိုးစုံနဲ့ဆင်နွှဲကြပါတယ်တော်လန်တဲ့ကြံလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေကြတဲ့လူငယ်အမျိုးသမီးတချို့ကိုဆက်သွယ်မေးမြန်းပြီးတော့မက်ကင်ပူတွေကဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးတာပါပဲ
There's a path we must choose sometimes Gotta stand up and fight sometimes
အခုလိုမြမယိုးရနှစ်တက်ကူအတာတကြံပွဲတော်ကာလမှာအရင်ကဆိုရင်တော့မြမနိုင်ငံနေရာဒေသအနှံ့မှာရေကစားမှန်းတက်တွေဖျော်ပြီးပွဲတွေနဲ့လူကြီးလူငယ်လူမျိုးဘာသာမရွေးပျော်ပျော်ပါးပါးရေကစားကြပေမဲ့လို့ဒီနှစ်မှာကတော့တကြံဟာတမှုထူးခြားညီတက်နေပါတယ်စစ်တပ်ကအာဏာသိမ်းတာကိုမချေနှက်လို့အခုချိန်မှာအပြင်ထွက်ရေကစားပျော်ပါးတာတွေမဟုတ်ဘဲဆရာနာရှင်ကိုစန့်ကျင်တဲ့တပိတ်ပုံစံမျိုးစုံနဲ့တော်လန်တကြံဆင်နွှဲနေတယ်လို့တက်ချွာလှူရှားသူလူငယ်အမျိုးသမီးတွေကပြောပါတယ်
ခုကတော့ညီမတို့ဒီတပိတ်တွေလောက် strike လေးလုပ်နေပေါ့နော်အဲ့လိုမျိုးအဲ့ဒီတကြံကြီးအချိုးကျအကျက်အတက်အဲ့လိုလေးရဲ့စလုံးကို strike တင်နေဖြတ်တမ်းမှုလုပ်ထားတယ်ပေါ့နော်တပိတ်တစ်ခုချင်းစီပေါ့ဟာမုံလုံးကြီးပေါ့တပိတ်တို့အတာအိုးတပိတ်တို့အရင်တော့ဆိုရင်လူတွေကပျော်ပျော်ရွှင်ရွှင်နဲ့ကွာအချိုးနေ့ကြီးဆိုရင်အတာအိုးတပိတ်တွေထိုးတကြမင်းဆင်းလာတာကိုကြိုတယ်တို့ဘာလို့အဲ့လိုမျိုးလေပျော်ပျော်ရွှင်ရွှင်လေးတွေဖြတ်တမ်းကြရယ်ပေါ့ကွာအခုကျတော့အတာအိုးတပိတ်ကကျတော့ဘယ်လိုမျိုးဖြတ်တမ်းကြလဲဆိုတော့အလိုရေပတ်စော့ကစားတာမျိုးမဟုတ်ပဲနဲ့ဒီတိုင်းယူတာမန်ဒါဦးတပိတ်ခုကအခုကစ အနာရှင်ဘက်ကသူတို့ရတရားရင်းနဲ့လှုပ်ရှားတယ်လို့ပြောကြတယ်လေ။အဲ့လိုပြောကြတော့ညီမတို့ကဒီလိုမျိုးနှစ်တစ်ကိုရေပတ်ပြီးတော့မကူပဲနဲ့ဒီလိုမျိုးတာအိုးနဲ့တော့ကြုံမယ်ဒါပေမဲ့ရေမကစားဘူးဆိုတဲ့သဘောမျိုးနဲ့အဲ့လိုမျိုးနှေးတိုင်းလိုအကျိုးနေအကျနေဆိုရင်မျိုးမုံလုံးကြီးပေါ်တပိတ်အတက်အချေအဲ့လိုမျိုးစက်တိုက်သွားဖို့လုပ်ထားတယ်ဟုတ
်ဒီနှစ်တစ်ချံကိုဆရာနာရှင်ကိုတော်လိုင်းရင်ဖြတ်တန်းနေတယ်လို့တက်ချွာလှုပ်ရှားသူမယူပါပြောသွားတာပါတော်လန်တကြံဆင်းရဲနေတဲ့လူငယ်အမျိုးသမီးနောက်တူကလည်းအခုလိုပြောပါရယ
်တကြံကတော့ညီမတို့ကဒါဒီနှစ်တော့ကိုဗစ်ကာလကြောင့်ညီမတို့တကြံမချိပြသေးဘူးပေါ့နော်ဒီနှစ်မှာဒါကိုဗစ်ကလည်းတဖြည်းဖြည်းနဲ့ပါလာတယ်ပြီးတော့ဒီခါကျတော့ညီမတို့ဒီကိုဗစ်အပြီးမှာပေါ့နော်ဒါတကြံကိုပြောတော့ပါဆင်းရဲပြီးတော့ညီမတို့ရဲ့ဒီလူငယ်တွေရဲ့ပညာရေးတွေပြီးတဲ့ခါကျရင်အလောက်ကိုင်းတွေကတဟုတ်လို့ပေါ့နော်နှစ်ဆတိုးပြီးတော့ညီမတို့စူးစားကြမယ်တကြံကိုလည်းပြောကြမယ်လို့ဆိုကူထားတဲ့အချိန်မှာဒီခုတ်ကဖြစ်သွားရပေါ့နော်။ဆိုရက်ခါကျတော့ညီမတို့မှအခုအချိန်ကတော့ဖိတ်တော့တာရဲ့နာကြီးချက်တင်ရတော့ညီမတို့တကယ်ကိုဖြတ်တတ်နေရတာပေါ့နော်။ဆိုတော့အရင်တော့လို့ပြောစရာတကယ်အစားကိုညီမတို့ကအခုအာနာရှင်စနစ်ကိုစန့်ကျင်နေတော့အောက်ချုပ်လို့မရစီရဆိုရဲ့ things တကူရဲ့အောက်မှာညီမတို့ကကျင်းပါနေပေါ့နော်။ညီမတို့အတားကြီးအိုးရီမှာလည်းတော့အောက်ချုပ်လို့မရစီရဘူး။ပြီးညီမတို့လမ်းမကြီးပေါ်မှာလည်းတော့အောက်ချုပ်လို့မရစီရဘူးဆိုတော့ things တကူအနေနဲ့ညီမတို့ကတရားတကယ်ကိုလည်းချက်ပြောနေရပါပေါ့နော်။
စစ်တပ်ရဲ့အာဏာသိမ်းလို့ရကြောက်တကြံကိုပျော်ပျော်ပါပါဖြတ်တန်းဖို့အစီအစဉ်တွေဖြက်ခဲ့ရတယ်လို့လူငယ်တွေရဲ့အိမ်မက်စိတ်ကူးတွေအနာဂတ်ရည်မှန်းချက်တွေကိုပါထိခိုက်စေခဲ့တယ်လို့တော်လန်တကြံဆင်နွှဲနေတဲ့မယူပါကပြောပါတယ်
။ကဲလို့တို့တို့ကအာဏာမသိမ်းခဲ့လို့ဆိုရင်ညီမတို့ကအခုဆိုရင်ခရီးတွေထွက်ပြီးခရီးတွေမှာအဲ့လိုကန့်ကြေလို့မှပြောဖို့အတွက်စီစဉ်ထားတာအဲ့ဒါကြီးပျက်စီးသွားရတယ်ပေါ့ဒီကဒီတိုင်းငယ်ချင်းတွေနဲ့စုပြီးတော့ရေပတ်ကန်ထွက်မယ်ဘာညာအကုန်လုံးစီစဉ်ထားတာပေါ့ဘာဖြစ်လို့လဲဆိုတော့မနှစ်ကကိုဗစ်ကြောင့်ညီမတို့စီစဉ်နေရတနှစ်နောက်ဆုံးလိုက်ရတယ်ပေါ့တကြံမကျင်းပလိုက်ရအောင်အဲ့တော့ညီမတို့ကနောက်ဆုံးလိုက်ရတယ်တော့ဒီနှစ်တကြံကိုအခဲထားတယ်ပေါ့ဒါလို့ဒါမျိုးလုပ်မယ်ဆိုပြီးတော့စဉ်းစားထားပေါ့ဒါပေမဲ့အခုကျတော့မထင်မှတ်ထားပဲနဲ့အာနာသိမ်းသွားတယ်အာနာသိမ်းသွားတော့ညီမတို့ကဒီတကြံစီစဉ်နေရအောင်ညီမတို့ရဲ့အိမ်မက်တွေရောဘာတွေရောအကုန်လုံးပြက်စီးခဲ့ရတယ်ပေါ့
ဒါကြောင့်တို့လူငယ်တွေအပါအဝင်ပြည်သူတွေကတော့ရတဲ့နီလန်ပေါင်းစုံနဲ့ဆရာနာရှင်ကြဆုံတဲ့အထိစန့်ကျင်တိုက်ဖြတ်သွားမယ်လို့မယူပါကပြောပါတယ်
။မတော်ကတော့ဘုံတိဒီမိုကရေစီရအောင်ခီတော့တိုက်ထုတ်သွားမှာပါ။ဒါလိုပဲသူတို့အခုဆိုသူတို့ကြောင်းပြန့်ဖွင့်တော့မယ်လို့တောင်ပြောနေရဟော။ဒါတော့ညီမတို့ကြောင်းမတက်ဖင်းနဲ့တော်လှန်ပါပါ။ဒီဆရာနာရှင်လက်အောက်မှာတော့လုံးဝသူတို့ရဲ့ပေးရဲ့ပညာရေးသူတို့ရဲ့ပေါ်ရန်ပေးနေတဲ့ကိစ္စလေးဒီလူတွေပြောင်းလို့ပေးမယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စကိုလုံးဝလက်မခံမဲနဲ့လှုပ်ဆိုလဲအလုပ်ထွက်ကျောင်းဆိုလဲကျောင်းပြက်အဲ့လိုမျိုးလှုပ်အဲ့လိုမျိုးကြီးလှုပ်ပြီးတော့တော်ဆက်ပြီးတော့တော်လာတော့မှာပါ။အနာရှင်လုံးဝပြုတ်ကျသွားတဲ့အထိရအောင်တိုက်ထုတ်မှာ
။ကဘာတဝန်းနေရာတိုင်းမှာတိုးတက်လာနေတဲ့ KT မှာလက်လက်နဲ့အမှန်ချင်းတက်ဖြဲအာနာသိမ့်ယူတာကိုသူတို့မျိုးဆက်တွေကတော့လက်ခံမှာမဟုတ်ဘူးဆိုတာသိစေချင်တယ်လို့လက်ရှိလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေပြီးလုံခြုံရေးအရာနာမည်မဖော်လို့တဲ့လူငယ်အမျိုးသမီးတက်ကြွလှုပ်ရှားသူတူကပြောပါတယ်။
ညီမတို့ဘာလို့ campaign လုပ်နေလဲဆိုရင်အဓိကကြီးရဲ့ချက်ကတော့ညီမတို့တွေသွေးအေးမတော်အောင်ညီမတို့နေ့စဉ်တော်လန်လို့ရတဲ့လောက်တော်လန်နေရင်ညီမတို့လုံးဝအုပ်ချုပ်လို့မရခဲ့ရဘူးဆိုရင်အဓိကသူတို့ဒီစစ်တပုံတွေကိုညီမတို့ကအတိရောက်စေချင်တဲ့အကြောင်းကိုညီမတို့က campaign တွေကိုတစ်ခုပြီးတစ်ခုလုပ်နေရပါတယ်ဒီ campaign လုပ်ခြင်းအားဖြင့်လူငယ်တွေစုစည်းနေတယ်လူကြီးတွေရောလူငယ်တွေရောအကုန်လုံးပါဒါညီမတို့ရဲ့သွေးအေးမတော်အောင်မရရရနေရတယ်ဆိုတော့တနည်းတစ်ခုနဲ့တော်လန်နေတယ်ဆိုတာကိုသိစေဖို့အတွက်နေ့စဉ်ဒီအတိုင်းမှာအတီးပတီတစ်ခုပြီးတစ်ခုလို့ညီမတို့ကလှုပ်သွားရင်လည်းဒါလူလူကိုလည်းအငြင်းနဲ့နှိုးဆော်နေတဲ့ပုံစံမျိုးနဲ့ဖြတ်တန်းနေရတာပေါ့နော
်ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာလူငယ်တွေအမျိုးသမီးတွေအများပြားရှေ့ရန်ကနေတက်ရကြွကြွပါဝင်နေကြတာပါဒီလိုပါဝင်ရင်းနဲ့ဖန်စီခံစားရတဲ့သူတွေအသက်ပြေးခဲ့ကြရတဲ့လူငယ်အမျိုးသမီးတွေလည်းရှိပါတယ်ဆရာနာရှင်တွေဘက်ကဖိနှိပ်မှုတွေတိုးပြီးတော့လှုပ်လာရင်လေသူတို့ကတော့နောက်ဆုံးမှာမဟုတ်ပဲအာနာရှင်တွေအမြင့်ပြုတ်တဲ့အထိဆက်ပြီးတော့တိုက်ထုတ်သွားမယ်လို့မယူပါကပြောပါတယ်
။ဘယ်တော့ပဲသူတို့ဖိနှိပ်ချုပ်ချယ်နေပါစေဒီလိုမျိုးဘယ်တော့ပဲဖြိုလာဖြိုခွင်းနေပါစေဒီပေါ်တော့ညီမတို့ဘယ်တော့မကြရှုံးနဲ့စိတ်တက်ကောလူပိုင်းရောမကြရှုံးအောင်လူတွေလည်းထပ်မတည်ရအောင်လို့ညီလန်းကြကြနဲ့ပို့ပြီးတော့အောင်မြင်တိုက်ထုတ်သွားနိုင်ပါညီမတို့ကရှုံးမှုမရှိဘူး။ညီမတို့ကရှုံးမှုလုံးဝမတွေးထားပါဘူး။ညီမတို့ကျင်းပြပါနိုင်ပါပါ။အဲ့လိုမျိုးစိတ်နဲ့ပဲတွေးပြီးတော့ဆက်ပြီးတော့တော်လှန်သွားကြမယ်လို့ပြောချင်ပါသေးတယ်။ဒီကြားရတော့ဒီလိုပဲဖန်ခါရမှာတရားမှာတော့ကြောက်ကြတာပဲ။ဒါမဲ့ဒီအာနာရှင်ဆိုတာကြီးပြုတ်သွားမှဖြစ်မယ်ဆိုတဲ့စိတ်နဲ့လူငယ်တွေကတော့တိုက်ထုတ်နေကြတာပဲ။ကြောက်တာတော့ကြောက်တာပေါ့။ဒါမဲ့ဒီအာနာရှင်ပြုတ်သွားခဲ့ရင်တေဝါရဲ့လူတွေကလည်းသူတို့တွေရဲ့အသက်ပေးဝါးရနဲ့တောင်းလို့မတော်ရလေဒီပါကြံတဲ့လူတွေတိုက်ထုတ်ပေးမယ်ဖန်ခံတဲ့လူတွေကလည်းဖန်ခံရရင်တော့မှအဲ့လိုအတွင်းရနေတော်လှန်တာ
ဒီလိုရှာမှုမှာပါဝင်တဲ့အတွက်ဖန်စီခံရနိုင်တာအသက်အန္တရာယ်ဖြစ်နိုင်တာတွေသိပေမဲ့လို့လည်းနောက်မျိုးဆက်တွေအထိအခုလိုအခြေအနေမျိုးဆက်မကြုံရအောင်ဒီကြိမ်ထဲမှာပဲအမြင့်ပြတ်ကျွမ်းလန်းသွားမယ်လို့လည်းပြောဆိုကြပါတယ်ဒီမှာတော့ရည်တည်ချက်ကတော့အဓိကကတော့ညီမတို့ဒီမိုကရေစီရပြီးတော့တိုးတက်ထွန်းကားနိုင်ငံတော်ဖြစ်ချင်တယ်ကမ္ဘာအလယ်မှာဒီမိုကရေစီနိုင်ငံတော်ဖြစ်ချင်တယ်ည
ဒီနေ့ကျွန်တော်တို့ဒီတပိတ်တွေလို့ strike လေးလုပ်နေပေါ့နော်အဲ့လိုမျိုးလက်ချင်းကိုရောက်ဖို့ပါတယ်ဒီနေ့နိုင်ငံမျိုးရဲ့ချားပေါ့နော်နိုင်ငံလက်ချင်းကိုရောက်ဖို့ပါတယ်ဒီနေ့နိုင်ငံပေါ့နော်နိုင်ငံအနာတင်ခံရတယ်ဆိုတာအရင်ကမှကျွန်တော်တို့ပြောရမယ်ဆိုရင်ကျွန်တော်တို့မျိုးဆက်မှာအနာတင်ခံရတယ်ဆိုတာကိုကျွန်တော်တို့လုံးဝအဖြစ်မခံနိုင်ပါဘူးပြီးတော့ဒီအနာရှင်ဆိုတာဟာလေနှစ ก็ก็ลงมาสั่นเนี่ยขึ้นพอนี่สิแล้วทีนี้สิอนาชินเนี่ยเอามานี่มาเนี่ยรู้มาเอาสักนิดนึงนะทีนี้ก็คงจะมางงกันไปเหมือนกันทีนี้ก็มาในเนี่ยฮะเราไม่ป้องมาแล้วเสร็จแต่อย่าที่โอ้ที่มาอย่างนี้ก็ต้องย้ายไอ้ชินเนี่ยย้ายที่ตัวเลยไหมแล้วทีนี้ก็มีเสียที่ที่ขาดเสียไปแล้วเราจะมีมาเลยสิทีนี้ก็ตีเลยแล้วเราไม่เจ้าผู้ละเหมือนหมดทันเลยนะไม่เจ้าผู้ละตัวทีนี้ก็เจ้าไปไปรู้เลยสิแล้วเมื่อเชียร์ดี จะเลี้ยงได้ยังไม่ได้เลยสิลูกชิ้นจมารุมาพ่อมาเล่าไงนะแต่ส่งน้องมาเพื่อจะเอาจมารุเจ้าเลยตัวเราเลยจมารุเจ้าเดียวสุดละฮะโอ้เจ้าลงดีเราจมารุว่าเลิกเสียชีวิตอะไรเราเลิกมีอะไรไปแต่ตัวนั้นเสียชีวิตอะไรตัวนี้ตัวนั้นตัวจมารุน้องส่งไปเล่าที่เซนาทาร์เลยสิลูกชิ้นกูเชื่อมาเย็นน้องว่าจมารุเส้นเส้นเราอยากไปแล้ววะเนาะจมารุแล้วหมดใจเซนาทาร์เลยแต่ยังมีชีวิตเซนาทาร์เลยที่เขาจะว่าจมารุสร้างนิวเวียร์แล้วก็นิวเวียร์จม တပိတ်တွေဖောက်လို့ကျွန်တော်ထောက်လျှောက်ပြီးအပြင်ထွက်လာကျွန်တော်လုံးနိုင်တည်းရဲ့ 100% အကုန်လုံးလုံးနိုင်ဖို့ပဲအရင်ကြိုးစားရတာဘာလို့လဲဆိုတော့ကျွန်တော်ဒီမျိုးဆက်မှာဒီစစ်အာဏာရှင်နောက်ဆုံးဖြစ်စီကျွန်တော်ကိုယ့်မျိုးဆက်တပူကိုယ့်ရဲ့နောက်ဒီမှာဒီအတွက်ကိုအကောင်းဆုံးလုပ်သွားခြင်းနဲ့အဲမျိုးသမီးတယောက်နေတဲ့ဖြစ်ဒီမှာဒီတယောက်နေတဲ့ဖြစ်ပေါ့နော်အရင်လုံးကလိုမျိုးအဘွားရောလုံးဝပြင်မြောက်ရှင်လို့ပေါ့နော်အဲ့တော့အားလုံးမိုင်းသုံးချက်ချက်ပါပဲတန်လိုက်ကြပါပဲဟုတ်ကဲ့
ဆရာနာရှင်စန့်ကြီးလှုပ်ရှားမှုတွေမှာလူငယ်တွေအများပြားရှေ့ရန်ကပါဝင်နေတယ်ဆိုပေမဲ့ဒီလှုပ်ရှားမှုဟာလူကြီးလူငယ်မျိုးဆက်ပေါင်းစုံလူမှုအလွတ်အတန်းစားပေါင်းစုံကလူတွေပါဝင်နေထူးခြားတဲ့လှုပ်ရှားမှုကြီးဖြစ်ပြီးဒီလိုမျိုးဆက်အားလုံးအာနာရှင်ကြဆုံတဲ့အထိအဆုံးထိဆက်ပြီးတော့ပါဝင်တိုက်ပွဲဝင်သွားစေချင်တယ်လို့လည်းဒီတက်ကြွလှုပ်ရှားတဲ့အမျိုးသမီးတွေကပြောပါတယ်မြန်မာနိုင်ငံမှာအခုဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာနှစ်လကျော်ကြာလာပြီမေအာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့သွေးအေးမသွားပဲဒီသတင်းဖက်တော်လန်တကြံလှုပ်ရှားမှုအပါအဝင်ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကတော့ပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေတယ်ဆိုတာတင်ပြရင်ဒီသတင်းဖက်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ဒီမှာဖြစ်ပြီးပြပါရှင
်
မကင်မြူရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ VOA American တန်ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6:00ကနေ9:00အထိ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်လိုင်းနံပါတ32လိုင်းနံပါတ40လိုင်းနံပါတ48နဲ့လိုင်းနံပါတ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ဒေါ်ခင်မျိုးသက်စီစဉ်နဲ့သိပ္ပံနဲ့နီးပညာစီစဉ်ကိုကြားကြရမှာပါနေရာဒီလည်းဖြစ်နိုင်ငံကြီးလည်းမငြိမ်မသက်ဖြစ်နေတဲ့မြန်မာနိုင်ငံမှာမီးလောင်ကျွမ်းမှုတွေနဲ့နောက်ဆက်တွဲပေါက်ကွဲမှုတွေရဲ့အန်ဒရယ်နဲ့အကျိုးဆက်တွေအကြောင်းကိုဆွေးနွေးတင်ဆက်ပေးတာပါတယ
်မြန်မာမျိုးတော်လိုင်းမှာရှုံနေရတဲ့အန္တရာယ်တစ်ခုကမီးလောင်ကျွမ်းမှုဖြစ်ပါတယ်လမ်းမတွေပေါ်မှာကားတာယာတွေကိုမီးပုံရှို့တာဘယ်သူရှုံမှမသိပဲဆိုင်ရုံအလုံးယုံတွေလူနေရက်ကွက်တွေမီးလောင်ကျွမ်းနေတာနဲ့ရက်ကွက်အုပ်ချုပ်ရေးယုံတွေမီးအရှို့ခန်းနေရတာအပြင်နောက်ဆက်တွဲပောက်ကွဲမှုအန္တရာယ်တွေပါရှိနေတာပါဒီမီးလောင်ကျွမ်းမှုတွေနဲ့ပောက်ကွဲမှုတွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးသဘောဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးကိုမေးမယ်သူသင်ပြပေးမှာပါသူမီးလောင်နဲ့အန္တရာယ်ပေါ့နော်မီးရေလောင်နဲ့အန္တရာယ်ဆန္ဒပြတဲ့သူတွေသတိထားတင်တာပေါ့နော်အဓိကဘာရှိလဲပြောပြပေးပါဘာ
ရှိတယ်လဲဆိုတော့မီးဆိုတာမီးကထွက်လာပြီဆိုရင်ပထမတည်းမှာလူဆိုတာလေးရှင်နေရတဲ့ပုံတော်တော်ပါဖြစ်တယ်။အဲ့တော့အစုတ်ထဲမှာမိခိုးတွေပေါ့ဥမာချက်ခိုးလို့အမြဲပြည့်သွားရင်လေဒါကလူကတေးနိုင်တာပဲ။သူသူသူတပြည့်ဒါရိုးရိုးဟို Eh, mami lah orang itu cuma mie dekem belangu, karena aku terus terus orang mie di mie gua tu shubi lo, cek mie ini macam mana lo terus orang. Orang lu suka, tu teri jalan bahu, mie gua ni pilih orang ye, baru dah suruh karena gua oksigen lo orang. Orang oksigen ni mian orang usul sih terus orang. Nampak siapa bahannya terus, so ini kapun monoksid. เรามีน้องเนี่ยเข้ามาคาร์บอนไดออกไซด์ใช่ไหมมอนอกไซด์เพียบเลยตัวมีอะไรบ้างเปียสุนัขเราเนี่ยมันเราเนี่ยประมาณตีเดียวบ่เนาะเราคาร์บอนมอนอกไซด์เนี่ยทุเรศคาร์บอนมอนอกไซด์ก็สูงสุดเช่นอันนี้ใช่เนี่ยบางรูปเลยตัวอุบิโรตัวเดียวมาตัวต่อเวนี่ไรเดอเราตัวเองก็ออกซิเจนมาเตียเราตัวเวเตียเราเราเพียบเลยตัวเตียได้เนาะเราคาร์บอนมอนอกไซด์ยังใช่แล้วเจ้าเอ็นเนี่ยมาส่วนใหญ่อเมริกามาสูงสุดเช่นเอ็นมาคาร์บอนมอนอกไซด์ดิโ အော်ဆိုဒါရီကထွက်နေတာဟုတ်အနာသိမကန်နဲ့မရှူနဲ့မီးလောင်ပြီဆိုရင်ဥမာဆိုတာယာလောင်နေဆိုတော့တာယာကပထမတော့ညှော်နေတော့လေရေတော်မှာတော့ဘာမှမဖြစ်ဘူးဒါပေမဲ့မီးလောင်တဲ့အခါမှာဘာရီနားမှာဘာရီလောင်ကြာရှိတယ်ဥမာတချို့နေရာကြီးဆိုဘာမှမဟုတ်တာနော်ဓာမီဩဇာရှိတယ်အဓာမီဩဇာကသွားပြီးတော့မိနေတယ်ဆိုတဲ့အဲ့ဓာမီဩဇာမှာလည်းလောင်လိုက်လို့ရှိရင်အိမ်မှာအစိတ်တွေထွက်လာတာလေအဲ့ဒါနဲ့ပေးတာလည်းကမ္ဘာမှာအများကြီးရှိတယ်အဲ့တော့ခုမှကိုရှုတဲ့အရာလည်းမကသေးဘူးဘေးနားမှာလောင်ကြအရာတွေအများကြီးရှိတယ်။တော့ဗမာပြည်မှာဆိုလို့ရှိရင်လည်းဟုတ်လားဟိုအစိမ့်ရှိတဲ့ဓာတုပစ္စည်းတွေပါလို့ဆိုရင်တတ်တ်ထားရမယ်။ဘယ်နေရာဘလို့ထားသေးချာစင်းအင်းမှတ်တာလည်းမရှိတော့အဲ့တော့ဘယ်အင်းကဘာတွေထားပြီးတော့ဘာဖြစ်မယ်ဆိုလည်းမသိဘူး။နောက်တချို့ဆိုလို့ရှိရင်ဥပမာဆိုတော့ sulfur tan လို့ဟာမျိုးများနော်ဟိုသွားလောင်နေ။လောင်ရင်လည်းအဲ့ရနေပြီးတော့အစိမ့်တောင်ဝင်ရထွက်လာတာပဲ။အဲ့တော့ကိုရှုတဲ့အရာတွေမကသေးဘူးဘေးနားမှာဘာမှရှိမှမသိတဲ့တကြောင်မလို့ကိုကမီးကိုမီးလုံးဖြစ်လို့ရှိရင်အဲ့ဒါမရှုတာအကောင်းဆုံးပဲဖြစ်နိုင်ရင်တော့မီးပြေးဆောင်မလောင်ရင်ခင်ဒါပေါ့နော်မီးမရှိတာတော့အကောင်းဆုံးပဲ
ဆရာဒီဆန္ဒပြပွဲတွေမှာမီးလောင်ရင်တတိထားမှာရအများကြီးပေါ့နော
်ဟုတ်ကဲ့နောက်ပြီးတော့လည်းတစ်ခုရှိတယ်မီးလောင်တာတွေမကသေးဘူးအိမ်လေးပိုင်းကူးသွားမယ်ဆိုရင်အိမ်ကဝိုင်ယာရှော့ဖြစ်တယ်နောက်အိမ်လေးကလည်းမီးကဆော်တီရှိနေတယ်တီရှိနေတဲ့ခါကျတော့တအိမ်ကနေတအိမ်ကူးသွားနိုင်တယ်အဲ့တော့အင်းနေမှာဆိုတာလေအိမ်နဲ့အိမ်နဲ့စဉ်းစားကြည့်ဓာတ်ဆီပုံလေးရှိရှိနေမှာပဲသူတို့ကားတွေထဲပို့ဓာတ်ဆီပုံလို့နော်ဆက်ဆီစီးသမျှလောင်စာတွေကအများကြီးရှိနေတယ်အဲ့လိုဆိုတော့အကုန်လုံးကပါဖြစ်လေတနွေနေ့တစ်စင်ပါအကုန်ပါပြီးတော့ဘယ်အင်းကဘာထားမှမသိဘူးဘလို့ပေါက်သွားမှမသိဘာတွေလောင်မှလည်းမသိဘူးနော်ဘာတွေထွက်လာမှလည်းမသိဘူးအကုန်လုံးကရောပြိုးနေမှာပဲ
အဲ့တော့ဒီချိန်မှာအရန်သတိထားမှာပေါ့နော
်အာမီးကအရေးကြီးတယ်ဘာဖြစ်လို့လဲဆိုတော့ဗမာပြည်ရဲ့အဆောက်အဦမှာဆိုလို့ရှိရင်မီးလောင်ရင်ဆင်းဖို့လေကလည်းပြည့်စုံမရှိဘူးလူတွေကလည်းအောက်ကိုဆင်းလာနိုင်မှလည်းမဟုတ်ဘူးအထက်တည်းကလည်းတိတ်မြင့်နေဆိုတော့အားလုံးကဘယ်လိုဖြစ်သွားလဲဆိုတော့အနေဖြစ်ဖို့ကိုလှုပ်ထားသလိုဖြစ်နေတယ်။နောက်မိသားစုတွေလည်းလာနိုင်မှလည်းမဟုတ်ဘူးဆိုတော့အားလုံးကအကုန်ကတော်တော်လေးကိုမီးနဲ့ပတ်သက်ရင်စိုးရိမ်စရာဖြစ်နေတယ
်။ပတ်ဝန်းကျင်ပျက်စီးတာလည်းမကောက်ဘူးလူတွေရဲ့ကျန်းမာရေးရောအကုန်လုံးတက်အန်တီရှိတာပေါ့နော
်ဟုတ်ကဲ့နောက်ပြီးတော့လေပတ်ဝန်းကျင်ပစ္စည်းတွေဆိုတာလေဘယ်လိုရှိလဲဆိုတော့လူဒီမီးရဲ့အကျိုးတရားမှုကနှစ်မျိုးခွဲလို့ရတယ်ဥပမာဆိုရင်အကွာအဝေးနဲ့မီးနဲ့ဘလောက်ကွာဝေးပေါ်တည်ပြီးတော့လေသူ့ရဲ့အကျိုးတရားမှုခွဲလို့ရတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်အချိန်ပိုင်းနဲ့ပေါ့အချိန်တိုခဲမှာအကုန်လုံးဟိုပြင်းထန်တဲ့နော်အာနိသင်တွေရောက်မှလားနော်ရေရှည်မှဖြစ်မှလားအဲ့လိုလေခွဲလို့ရတယ်ဥပမာဆိုတော့တချို့ဟိုဓာတုပစ္စည်းတွေကနော်ဥပမာဆိုရင်ဟိုက်ဒရိုဂျင်ဆိုင်ယိုင်နဲ့တို့ဘာလို့ရှိတယ်အဲ့ဒါတွေပါလေဆိုလို့ရှိရင်ဒီလိုကိုလောင်ယုံတွေပါတွေမှာလောင်တာတခြားဟာတွေလောင်ဆိုအဲ့ဒါတွေဆိုရေတို့အတွင်းမှာထွက်ရင် तू ကအမြဲတမ်းနေထဲမှာအဆိပ်ဖြစ်တာရဲ့ချင်းဝင်သွားတာပေါ့နော်အဲ့တော့ရေအချိန်တို့ထဲမှာလူကရှူမိရင်ပြဿနာဖြစ်တယ်ဒါအချိန်နဲ့ပတ်သက်တချို့ကျတော့မီးရဲ့အကွာအဝေးပေါ့မီးကဥမာတောင်တကုန်မှာဖြစ်တာကမြောက်တောင်ကလူကတော့မခံရဘူးပေါ့နော်ဒါပေမဲ့တောင်တကုန်မိမတောင်ကုန်နာလူတွေကပဝင်းကြီးကသူခံရမယ်ထို့အတူပဲအဲ့ရန်ကုန်မှာဖြစ်တာမနေ့နေ့မခံရမင်းနဲ့ရပမာပြည်မှာရှိရမြို့တိုင်းမှာဖြစ်နေမယ်ဆိုရင်ဒါတတိုင်းပြည်တုံးကအဲ့ဟာကိုခံမှာဖြစ်တယ်နော်အဲ့တော့မီးလောင်တဲ့အခါမှာမပြုတော့လူကြီးရလူကလည်းနောက်တစ်ခုနော်မီးလောင်တဲ့အခါကျရင်ရိုးရိုးလူတွေတည်တာမဟုတ်ဘူးမိသားတဲ့လူတွေတည်တာပဲနော်အဲ့လိုမျိုးရှိတယ်နောက်ပြီးမီးလောင်မှာတုံးတဲ့ဥမာဆိုရင်ဟိုဓာတုပစ္စည်းရလည်းရှိသေးတယ်ဥမာဆိုတချို့ကဆိုရင်အမြုပ်တင်းနဲ့လုပ်တယ်နော်တချို့ကအမှုန်အနေနဲ့လုပ်တယ်အဲ့ဒါတွေကလည်းနောက်ဆုံးကျတော့ရေပြင်ပေါ်မှာရေထဲရောက်တာရေထဲရောက်တယ်ဆိုတော့တချို့ကလည်းမပြီးဘူးအစိမ့်ရှိတဲ့ဟာတွေကရေထဲရောက်သွားရင်လည်းငါးတွေကစားလို့မရတာဖြစ်မယ်တောင်းရေကပြဿနာဖြစ်မယ်အကုန်လုံးကအားလုံးကဆက်ဆက်နေတယ်လေနောက်မြေအောက်ရေထဲဝင်သွားရင်လည်းဒီလိုပ
ဖြစ်နိုင်တယ်အများကြီးလည်းရှိတယ်လေ
ဟုတ်ကဲ့ဆိုတော့ဒီအရေးခင်းထဲမှာပေါ့နော်မီးလောင်ပြီးတော့ဒီလိုပောက်ကွဲမှုတွေဖြစ်ဘာတွေဖြစ်တယ်လဲဘာအငြင်းရှိလဲနည်းနည်းပြောပြပေးပါ
အဓိကကတော့ပောက်ကွဲဖြစ်တဲ့ခါကျရင်ပောက်ကွဲတာတွေကကိုယ့်အိမ်မှာလောင်စာတွေကဘယ်ဟာတွေရှိတယ်လဲနော်သိရမယ်နောက်တချို့မှာလည်းလောင်တတ်တဲ့ gas တွေပိုင်းလည်းရှိတယ်ပေါ့နော်တောင်းွေတွေပိုင်းလည်းရှိတယ်တချို့ဟိုတောင်းွေတွေကသူကအရေးဖြစ်အောင်ဘုံနေတဲ့ကိုသူကဖိပြီးဖိအားနဲ့ထည့်ထားတာလေထည့်ထားတဲ့ခါကျအဲ့ဒါကိုသုံးတဲ့ခါကျဥပမာဆိုရင် propane gas ဘူးလို့ပြောလို့ဆိုရင် the gas အဲ့မျိုးရှိတယ်သူဖိအားနဲ့ထည့်ထားတယ်ဆိုတော့ဒါတွေကပေါက်သွားလို့ရှိရင်သူကဘုံနေဆိုပြီးတအားဟုတ်ကိုဟိုမြန်ပြီးပေါက်သွားတာပေါ့အဲ့ဒါဆိုဘေးကလူကြီးလည်းပြဿနာဖြစ်တယ်ပေါ့နော်ဒီတဘာဝတောင်းွေသုံးတဲ့မိဖို့တွေပဲဆိုတဘာဝတောင်းွေတဲ့ပုံကမီးလောင်လို့ရှိရင်သူက wok နဲ့ဆိုသူကချက်ချင်းလောင်တယ်မိရဲ့တဘာဝပေါ့နော်အဲ့ဒါကြောင့်လို့ရှိရင်ဘုံနေဆိုသူပေါက်ကွဲသွားတယ်အဲ့လိုရှိတယ်ဒုတိယဖြစ်အိမ်မှာရှိတာတော့အဓိကတော့မီးဖို့ပေါ့နော်မီးဖို့မှာသုံးတဲ့ဟာတွေပေါက်ကွဲတတ်တယ်ရှိတယ
်ဟုတ်ဘယ်ဟာမျိုးလဲဥပမာပြောပြပေးပါ
ဥပမာဆိုရင်တော့ gas တာအိုးတွေနဲ့သုံးတာမျိုးပေါ့နော်တချို့အရင်တော့ကလည်းစားတော့ဆိုင်တွေပိုင်းမှာဆိုတော့မှဟိုနေနဲ့ထပေါက်တာတွေလည်းရှိတယ်လေ
ဟုတ်ကဲ့ဆိုတော့ဒီအရေးခင်းထဲမှာပေါ့နော်မီးလောင်ပြီးတော့ဒီလိုပေါက်ကွဲမှုတွေဖြစ်ဘာတွေဖြစ်တယ်လဲဘာအငြင်းရှိလဲနည်းနည်းပြောပြပေးပါ
ဒီကအနေရဲ့ကပထမကတော့မီးပေါ့မီးပွားအသေးကနေကြီးဖြစ်လာတယ်မီးကူသွားမယ်တာတခုနောက်တစ်ခုကတော့ဗာလဲဆိုသူတို့ကိုဘူးတစ်ခုခုထဲမှာထည့်ထားမယ်ဆိုရင်အဲ့ရတန်စတော့ဘာလို့ကအကုန်ပေါက်ထွက်သွားတာပေါ့နော်ပေါက်ထွက်ရင်ကိုယ်လာပြီးတော့စိုက်တာပေါ့အဲ့ဒါဆိုလူကဒါတွေအများကြီးအဲ့ဟောက်ခံရမှာပေါ့နော်အဲ့ဒါရှိတယ်နောက်ပြီးတော့လည်းဟိုဘုံလေးမှကြီးကြတော့ဘုံကလေးဖြစ်သွားရင်လည်းဖြစ်တာပေါ့ဒါပေမဲ့ဒီမှာဒီမှာတွေ့ရဟာတိတိလေးတွေပဲပေါ့ဟိုဆိုရင်ရှင်းချက်တဲ့propane ဘုံလောက်ပန်ပါ냐ဆိုရင်တော့လေသူကဘုံကလေးပေါက်သွားလို့ရှိရင်အဲ့ရအစတွေနောက်ပြီးတော့မီးကူးတာမီးလောင်တာပေါ့မီးဟပ်ပြီးတော့လေဘုံဆူလောင်သွားမယ်အရေးတရားတွေလောင်သွားမယ်အဲ့ဒါတွေဖြစ်တတ်တယ်နောက်ပြီးတော့ခေါင်းတို့ကိုယ်တို့ခြေတို့တော့သူကတန်ရအပြီးရသွားနိုင်တယ်နောက်တည်သွားနိုင်တယ်ပေါ့နော
်တဘာဝဝင်းချင် engineer ဒေါ်အေးကြီးရပြောကြခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေနောက်တစ်ပတ်မှာတန်းတေးဆက်ကြအောင်
တို့ကမြေသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကအခုထုတ်လွှင့်နေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်ခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ခင်ဗျာ
ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ကအမျိုးသားညီညွတ်ရေးအစိုးရ National Unity Government NUG ကိုတောက်ကြနေကဖွဲ့စည်းလိုက်ပါတယ်အစိုးရအဖွဲ့ရဲ့သမ္မတအဖြစ်လက်ရှိမှာစစ်ကောင်စီကထိန်းသိမ်းထားတဲ့သမ္မတအဝေးမြင့်နိုင်ငံတော်အတိုင်ခံပုဂ္ဂိုလ်အဖြစ်ဒေါက်အောင်ဆန်းစုကြည်ဒုတိယသမ္မတအဖြစ်ဒူဝါလက်ရှိလာတို့ပါဝင်ပါတယ်စစ်တပ်ကအာဏာသိမ်းဖြုတ်ချခဲ့တဲ့အစိုးရအဖွဲ့တွေကမပါခဲ့တဲ့ရာထူးတစ်အဖြစ်ပြည်ထောင်စုဝန်ကြီးချုပ်ကိုတော့မန်ဝင်းခိုင်တန်းကိုတာဝန်ပေးထားပါတယ်နိုင်ငံခြားရေးဝန်ကြီးအဖြစ်ဒေါ်စင်မအောင်ကာကွယ်ရေးဝန်ကြီးအဖြစ်ဦးရင်မွန်းတို့ကိုတာဝန်ပေးထားပါတယ်ဒါအပြင်ဒေါက်ခင်မမမျိုးကိုကာကွယ်ရေးဒုတိယဝန်ကြီးအဖြစ်တာဝန်ပေးထားတာကြောင့်အယက်သားတွေထဲမှာပထမဆုံးဖြစ်တယ်လို့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနလည်းပါဝင်ပြီးတော့ဒေါက်တာလျံမုံစာခေါင်းကိုတော့ဝန်ကြီးအဖြစ်တာဝန်ပေးထားပါတယ်။မြန်မာစစ်တပ်ကသူ့လုပ်ရက်တွေကိုဖုံးကွယ်ဖို့တရင်ထောက်တွေကိုဖိနှိပ်တာနိုင်ငံတော်ဝန်တရင်တွေမဖြတ်နိုင်အောင်လို့အင်တာနက်လိုင်းတွေဖြတ်ပစ်တာတွေလုပ်နေပေမဲ့ထိရောက်မှုလည်းမရှိသလိုစစ်တပ်ရဲ့ဝါဒဖြန့်ပြောဆိုမှုတွေကိုလည်းကဘာကမယုံကြဘူးလို့မြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအရာရှိကပြောပါတယ်။မြန်မာပြည်တွင်းကဖြစ်ပျက်နေတဲ့အခြေအနေမှန်တွေကိုပြည်မကဘာကမမြင်နိုင်အောင်စစ်တပ်ကပိုးပြီးတော့ကြိုပမ်းလှုပ်ဆောင်လာတာကိုအထင်ရှားတွေ့မြင်နေရတယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကကုလသမဂ္ဂသတင်းဌာန UN News နဲ့တွေ့ဆုံမိန့်မြန်းခါမှာပြောဆိုခဲ့တာပါ။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးခဲ့တာပါ VOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့မိမိတို့ဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားပြဿနာအကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒီနေ့မနက်အစီအစဉ်ထုတ်လို့ရမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့စတမ်းမန်းဆိုင်ရာအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ဒီနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်သတို့ဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြကင်းဝေးတဲ့နှစ်သစ်ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်မြတ်သူပါခင်ဗျာ
This program has come to you from